Welcome to the Voice of America in Burmese.
Mingla menek himashin. Washington မြို့တော် VOA American အတန်းကနေ2015ခုနှစ်မေလ18ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါ IS တမူတူးကိုတုတ်တင်ပြီးသူစလီကိုဖမ်းလိုက်တယ်လို့အမေရိကန်သမ္မတအင်ဒီရိုနဲ့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်အီဂျစ်သမ္မတဟောင်းမော်စီနဲ့အပေါင်းပါ100ကျော်ကို2018ထောင်ပေါက်မှုကြီးတစ်ခုနဲ့ဆက်ဆက်ပြီးတည်ရန်ချလိုက်ပါတယ်ဘုံရန်မင်းကြီးကပါလက်စတိုင်းသမ္မတကိုငြင်းချမ်းရေးနှက်တာအဖြစ်ချီးကျူးပြောဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာတော့စစ်တမ်းလှည့်လည်ခွင့်ဆိုင်ရာပုံမှန်နဲ့အမှုဖွင့်ခံလိုက်ရတဲ့သတင်းတောက်အမျိုးသမီးတဦးကတော့တရားဝင်နဲ့အညီရင်ဆိုင်သွားမယ်လို့ VOA ကိုပြောဆိုလိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။ဒါအပြင် IS စစ်သွေးကြွထိပ်တန်းကောင်းဆောင်တဦးကိုအမေရိကန်အစိုးရကတုတ်တင်ခဲ့တဲ့အပေါ်သုံးသက်ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
မာစီအစိုးရအဆက်ဆက်ဟာအင်ဒိုနီးရှားကိုစံနမူနာထားဖို့ရတယ်လို့ယူဆကြပါတယ်။လူကိနေနစ်ကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားအကူအညီပေးအဖွဲ့ USAID က
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာအပြည့်အစုံနားဆင်ရမှာပါရှင်။နောက်ပိုင်းမှာလည်းနည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူစနေဓာတ်ရိုက်လေးလိုင်းအစီအစဉ်တို့ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲနိုင်တို့ကပြောပြပါအောင်ရှင်။
ဆီးရီးယားနိုင်ငံအခြေပိုင်းမှာအစ္စလာမ်စစ်သွေးကြွ IS အစိုးရအဖွဲ့တပ်မှုတစ်ယောက်ကိုအမေရိကန်အထူးတပ်ဖွဲ့ဝင်တွေကတုတ်တင်လိုက်ပြီးသူစနီးကိုဖမ်းလိုက်တယ်လို့အမေရိကန်သမ္မတအင်ပီရိုနဲ့ပန်တဂွန်စစ်ဌာနချုပ်တို့ကစနေနေ့မှာပြောပါတယ်။ဒါဟာဖြင့် IS အဖွဲ့ကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့ဩဂုတ်လကစလို့နိုင်ငံတကာညွန်မောင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်ခြင်းတွေကဆိုရင်မြေပြင်မှာပဲလှုပ်ဆောင်တဲ့စစ်စင်ရေးတွေတဲကတခုပါ။အဘူဆေယက်လို့သိကြတဲ့ဒူနီရှားနိုင်ငံသားဟာ IS အဖွဲ့ရဲ့စစ်ရေးနဲ့ဗန်ဒါရေးဆိုင်ရာလုပ်ငန်းတွေမှာပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီလုပ်ငန်းတွေထဲမှာအဖွဲ့အတွက်အဓိကငွေရှာပေးနေတဲ့ဒန်းငွေနဲ့ရေနံကိုပေါင်ခိုဈေးကွက်မှာရောင်းချတာလည်းအပါအဝင်ပါ။အမေရိကန်ကူညီပေးလို့သားခေးလမူလာကိုတက်ဖြတ်မှုမှာဆေးရဖြစ်လက်ချက်ပါတယ်လို့တင်ပြရှိထားတဲ့အကြောင်းအမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူကိုကိုးကားပြီး ABC သတင်းဌာနကပြောပါရယ်။ခေးလမူလာကို2013ခုနှစ်မှာ IS ဖွဲ့ကဖမ်းသွားပြီးနောက်ပိုင်းမှာတတ်လိုက်တာပါ။ LO မှာအရက်မှာအဲ့ဒီစီးနင်းတိုက်ခိုက်မှုကိုလုပ်ဖို့အတွက်အီရတ်မှာအခြေစိုက်တဲ့အမေရိကန်အထူးတပ်ဖွဲ့တွေကိုဆစ်လို့ဖို့တမရဘရာဂိုဘာမာကပန်တဂွန်စစ်ဌာနချုပ်ကိုတောက်ကြနေနောက်ပိုင်းမှာညွှန်ကြားခဲ့တာလို့တမရအင်ပီရိုကပြောပါရယ်။
ယမနိုင်ငံတောင်ပိုင်းမှာအပြည့်ရစဲရေးလှုပ်ထားတာတနင်္ဂနွေနေ့နောက်ပိုင်းမှာကုန်ဆုံးတော့မယ့်တစ်ချိန်တည်းမှာပဲဟူသီသဘုံတွေနဲ့အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကစနေနေ့ကတိုက်ပွဲတွေအတွင်းအရဲသားတွေအပါအဝင်ဒါဇင်နဲ့ချီတိဆုံးတာတွေဒဏ်ရာရတာတွေဖြစ်ခဲ့ကြပါတယ်။တိုင်းအစ်မျိုးမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်12ယောက်ထပ်မင်းတေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီဒဏ်ရာရခဲ့ကြတယ်လို့ယမန်အစိုးရအာဏာပိုင်တွေကပြောလိုက်ပါတယ်။အဲ့လိုတေဆုံးမှုတွေဟာသဘုံတွေကအနီးနားကရက်ကွက်တွေကိုဘုံကျဲတိုက်ခိုက်တာကြောင့်လို့ပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံကစတင်ဆိုပြခဲ့တဲ့9ရက်ကြာအပြည့်ရစဲရေးစာချုပ်ကိုဟူသီသဘုံတွေကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံကပြည်ပရောက်သမ္မတအဘရာဘူမန်ဆူဟာဒီကိုထောက်ခံတဲ့အနေနဲ့ပြီးခဲ့တဲ့မတ်လနောက်ပိုင်းကစပြီးစစ်သွေးကြော်တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေဥဆောင်ခဲ့တာဖြစ်ပါတယ်။ဟူဒီသဘုံတွေဟာပြီးခဲ့တဲ့သတင်းပတ်တွင်အပြစ်ရစဲထားတာကိုချိုးဖောက်ခဲ့တယ်လို့ဆော်ဒီအစိုးရကထပ်တလဲလဲဆွဆွဲခဲ့ပါတယ်ခင်ဗျာ
။အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီနဲ့အပေါင်းပါ100ကျော်ကိုကိုင်ရိုမြို့တော်တရားရုံးတစ်ခုကနေတည်တံချမှတ်လိုက်ပါတယ်။2012ခုနှစ်ကအချင်းထောင်ဖောက်ပြေးမှုကြီးတစ်ခုနဲ့ဆက်ဆက်ပြီးတော့အခုလိုတည်တံချလိုက်တာပါ။အီဂျစ်နိုင်ငံရဲ့အစိမ့်အမြင့်ဆုံးဘာသာရေးအာဏာပိုင်အဖွဲ့ Grand Mufti ကဒီပြစ်ဒဏ်ဆင်ခြင်းနဲ့ပတ်သက်ပြီးဇွန်လ2ရက်နေ့မှာအပြစ်သက်ဆုံးဖြတ်ချက်ချမှတ်ပါမယ်။သမ္မတဟောင်းဟာတရှိုးလုံးမှုဆိုင်ရာဆွဲချက်တွေနဲ့လည်းရင်ဆိုင်နေရတာပါ။သူမှုတွေပေါ်တည်တံချမှတ်တာကိုယူခံဝင်သွားမယ်လို့မော်စီရဲ့ရှိနေတူကပြောပါတယ်။သမ္မတဟောင်းမော်စီကိုတည်တံချမှတ်တဲ့ပေါ်ကန့်ကွက်ဆန္ဒပြပွဲလုပ်ဖို့မွ슬လင်ကြီးကိုရိုမြောက်အဖွဲ့ကိုထောက်ခံသူတွေကနှိုးဆော်ထားပါတယ်။အကျဉ်းထောင်ဖောက်ပြေးမှုစီစဉ်တာမှာဟာမတ်ဟက်ဇ်ဘိုလာအဖွဲ့တွေနဲ့ပူးပေါင်းကြံစီခဲ့တယ်ဆိုတဲ့စွဲချက်နဲ့မွ슬လင်ကြီးကိုရိုမြောက်အဖွဲ့ကထိတန်းကောင်းဆောင်အများပြကိုလည်းကိုင်ရိုမြို့တော်တရားရုံးကနေတရားပစ်ဒဏ်တွေချမှတ်ခဲ့ပါသေးတယ်။ဒီတော့တွင်မှာပဲဆိုင်းနိုင်မြောက်ပိုင်း El Aris မြို့မှာတရားသူကြီး၃ယောက်စီးလာတဲ့ကားကိုတနက်နေ့ဝမ်းပစ်ခံရတာကြောင့်တရားသူကြီး၃ဦးတေဆုံးသွားတယ်လို့အီဂျစ်သတင်းမီဒီယာတွေကပြောပါတယ်။သမရဟောင်းမော်စီနဲ့တခြားလူတွေကိုပြစ်ဒဏ်ချမှတ်ပြီးချက်ချင်းဆိုသလိုအဲဒီလိုတိုက်ခိုက်ခံရတာပါ။ဒါပေမဲ့ပြစ်ဒဏ်စီရင်ချက်နဲ့အဲ့ဒီတိုက်ခိုက်မှုဆက်ဆက်သလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာစနေနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်9ယောက်ထပ်မံတေဆုံးပြီးတော့33ယောက်ဒဏ်ရာရသွားပါတယ်။ရိုဘေးပီနယ်မြို့တော်ဒါမာတူရူကလူစီကားတဲ့ဘတ်ကားမှတ်တိုင်မှာ အမျိုးသမီးအသေးကဘုံခွဲသူကဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဘသူကမှသူ့ကိုအဲ့လိုတိုက်ခိုက်မယ်လို့ထင်မထားကြောင်းလူတော်များများကသူ့ကိုဈေးဆိုင်တစ်ခုကိုရှာနေတာလို့ထင်ကြောင်းမျက်မြင်သက်သေမာလန်အော်ဒူးကပြောပါတယ်ရောဘေးပြည်နယ်အုပ်ချုပ်ရေးမှူးအီဘရာဟင်ဂိုက်ဒန်ဟာဒဏ်ရာရတဲ့သူအများစုကိုတင်ပို့ထားတဲ့ဒါမာတူရူအထွေထွေဆေးရုံကြီးကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကံမကောင်းအကြောင်းမလားစွာဖြစ်သွားခဲ့ပြီးလူသားမဆန်တဲ့လုပ်ရဖြစ်ကြောင်းအသက်ရှင်ကြံရတဲ့သူတွေရဲ့ဈေးကူတာမှုဈေးကိုအစိုးရကပေးသွားမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်ခင်ဗျာ
။ UAV ဗီဂန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူရီကနေတနင်္ဂနွေနေ့မနေ့ဖက်တင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့တနင်္ဂနွေနေ့မှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုရှိပါတယ်။ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအရှိတောင်အခြားဒေသကအမေရိကန်မာမေးနိုင်ငံတွေနဲ့တရုတ်ကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာငြင်းပွားနေတာတွေလက်မှတ်ထားတဲ့ဝန်ကြီးကယ်ရီရဲ့နှစ်ရက်ကြာခီးစဉ်အဆုံးသတ်တွေ့ဆုံပွဲဖြစ်မှာပါ။ဘာတွေဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။တရုတ်အနေနဲ့ကိုယ့်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုကိုကာကွယ်ဖို့ချမှတ်ထားတဲ့တန်တိထံဟာမရေးမရိုင်ခိုင်မာတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကတောက်ကြနေမှာတတိပေးခဲ့ပါသေးတယ်။ပေကျင်းမြို့တော်မှာဝန်ကြီးကယ်ရီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဝန်ကအဲဒီလိုတတိပေးခဲ့တာပါ။သတ္တုနဲ့စွမ်းရင်အရင်အမြင့်ပေါ်ကျော်သွားတဲ့တောင်တရုတ်ပင်လယ်ကိုပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေပြင်းထန်နေချိန်မှာတရုတ်ဝန်ကြီးကအဲဒီလိုတတိပေးတာပါ။အထူးသဖြင့် Spreadly ကျွန်းစုတွေနားကရေပြင်အပါအဝင်တောင်တရုတ်ပင်လယ်တွင်နေရာအများပြားကိုပိုင်ဆိုင်တယ်လို့တရုတ်ကပြောထားပါတယ်။ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်နက်တွေကိုကျင်းပထားပြီးနိုင်ငံတကာကအသိမှတ်ပြုထားပါတယ်။တရုတ်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုခိုင်မာစီဘူးရေပြင်ပိုင်တဲ့ခုနှစ်နေရာမှာကြောက်ဆောင်ကြောက်တန်းတွေတိစောက်ထားပါဗျ
။ဘူရွန်ဒီနိုင်ငံမှာတောက်ကြံတွေကမောင်းမြင်ခဲ့တဲ့စစ်အာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ဆက်ဆက်ပြီးတော့ဗိုလ်ချုပ်ကြီး3ယောက်နဲ့ရဲမှူး2ယောက်ထပ်မင်းကိုဘူရွန်ဒီအာဏာပိုင်တွေကစနေနေ့မှာဖမ်းဆီးလိုက်ပါတယ်။အာဏာသိမ်းဖို့ကြိုးပမ်းမှုရဲ့အဓိကခေါင်းဆောင်လို့ဆွဆွဲခံနေရတဲ့ Godefroid Niyombe ကတော့လွတ်နေတော့မဲ့ဖြစ်ပါတယ်။ဘူရွန်ဒီဖြစ်တယ်လို့ဘူရွန်ဒီသမ္မတပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်ဘူရနီသမရကတော့စစ်တပ်ကအစိုးရကိုဖြုတ်ကြပြီးအာဏာသိမ်းဖို့ကြိုးပမ်းခဲ့တာကိုတားဆီးခဲ့တဲ့အတွက်သမရကသူ့ရဲ့လုံခြုံရေးတပ်ဖွဲ့ကိုကျေးဇူးတင်တယ်လို့တောက်ကြနေကပြောကြားလိုက်ပါတယ်သမရဟာမြို့တော်ဘူရွန်ဘူဂျာကိုသူ့ရဲ့ရင်နှန်းနဲ့ပြန်လာပြီးတဲ့နောက်ရေဒီယိုကနေအခုလိုပြောကြားလိုက်တာပါသမရပြန်လာတဲ့လမ်းတစ်လျှောက်မှာလည်းသူ့ကိုထောက်ခံသူပြည်သူထောင်ပေါင်းများစွာကကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ပုံဟမ်းမင်းကြီးဖရန်စစ်ဟာစနေနေ့ကပါလက်စတိုင်းသမရမာခ်မူအဘတ်စ်နဲ့တွေ့ဆုံပါတယ်ပါလက်စတိုင်းတွင်ပထမဆုံးသဘောတူစာချုပ်တစ်ခုကိုတိတ်မကြခင်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေတယ်လို့ဗာတီကန်နန်တော်ကကြေညာပြီးရပိုင်းတွင်မှာပဲအခုလိုတွေ့ဆုံတာပါဗာတီကန်နန်တော်မှာမင်းနီနက်စတာတိကျတွေ့ဆုံချိန်တွင်ပုံရဟမင်းကမစ္စတာအဘတ်စ်ကို Angel of Peace ငင်းချမ်းရေးနှစ်သားဖြစ်ခေါ်ဆိုပါတယ်ပါလက်စတိုင်းမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့ယက်တီလှူဆောင်မှုဆိုင်ရာလိုအပ်တဲ့ပုံသဏ္ဍာန်မျိုးမျိုးနဲ့ဆက်လင်းပြီးဗာတီကန်နန်တော်နဲ့ပါလက်စတိုင်းနိုင်ငံတော်တို့ကြားပြီးပြည့်စုံတဲ့သဘောတူညီချက်တရမှာပါရှိမဲ့စာသားတွေပေါ်နှစ်ဖက်သဘောတူကြတာကိုကျင်းပကြတယ်လို့ဗာတီကန်နန်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပုံရမ်းမင်းနဲ့ပါလက်စတိုင်းသမ္မတတို့ဟာအစ္စရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စပဋိပက္ခအတွက်မျှတပြီးရေရှည်ခံမဲ့အဖြစ်တရားကိုရှာဖို့အစ္စရေးပါလက်စတိုင်းတိုက်ရိုက်ဆွေးနွေးပွဲတွေပြန်ဆနိုင်ကြေးကိစ္စတွေကိုလည်းဆွေးနွေးကြပါတယ်။ဗာတီကန်နဲ့ပါလက်စတိုင်းအကြားသဘောတူစာချုပ်ကိစ္စကိုအစ္စရေးတို့ကဒေါသတကြီးတုံ့ပြန်ပါတယ်။ဒီလိုကိစ္စမျိုးဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူဖြစ်စေပဲနှစ်ဖက်တိုက်ရိုက်ဆွေးနွေးပွဲတွေပြန်လုပ်ဖို့ရာပါလက်စတိုင်းကောင်းဆောင်ပိုင်းအတွက်ပိုဝေးသွားစေတယ်လို့အစ္စရေးထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုစနေနေ့ကကစားခဲ့တာမှာတော့လီဗာပူးအသင်းကောင်းဆောင်စတီဗင်ဂျေရာဟာအန်ဖီလ်မှာလီဗာပူးကစားသမားအဖြစ်နဲ့သူ့ရဲ့နောက်ဆုံးပွဲကိုကစားပြီးတော့လီဗာပူးပရိသတ်တွေကိုနှုတ်ဆက်သွားခဲ့ပါပြီ။ခရစ္စတိုပယ်လစ်နဲ့ကစားတဲ့ဒီပွဲကိုလီဗာပူးပရိသတ်ကွင်းလုံးပြည့်လာရောက်ပြီးတော့သူတို့ရဲ့အသင်းကောင်းဆောင်ကိုနောက်ဆုံးနှုတ်ဆက်ဂုဏ်ပြုအားပေးခဲ့ကြပါတယ်။ဒါမဲ့ဒီပွဲမှာခရစ္စတိုပယ်လစ်ကလီဗာပူးကို3-2နဲ့အနိုင်ရသွားပါတယ်။ပွဲပြီးမှာဂျေရာကသူ့ကိုအန်ဖီလ်မှာအခုလိုနှုတ်ဆက်အားပေးကြတာကိုမယုံနိုင်လောက်အောင်ဖြစ်ပြီးစိတ်လုံရှားမိကြောင်းလီဗာပူးကစားသမားအဖြစ်နဲ့ကစားခဲ့ရတဲ့18နှစ်စလုံးကိုသူအနေနဲ့ဂုဏ်ယူကြောင်းဒီနေ့ကိုလည်းဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးလို့ပွဲပြီးမှပြောခဲ့ပါတယ်။ဂျေရာဟာလာမယ့်ဘောလုံးရာသီမှာတော့ American Major League LA Galaxy အသင်းကိုပြောင်းရွှေ့ကစားမှာဖြစ်ပါတယ်။စနေနေ့ကကစားခဲ့တဲ့တခြားပွဲစဉ်တွေမှာတော့ Southampton က Aston Villa ကို 6-2, QPR က Newcastle ကို 2-2, Tottenham က Hull City ကို 2-2 မရှိ Everton က West Ham ကို 2-2 နဲ့နိုင်သွားပြီးတော့ Burnley နဲ့ Stoke City ကိုမရှိသေးရေ Sunderland နဲ့ Leicester တို့လည်းကိုမရှိသေးကြသွားပါတယ်။ပြင်သစ်မှာတော့ PSG က Montpellier အသင်းကိုအဝေးကွင်းမှာခက်ခဲခဲ ဲစားပြီးငကိုတကိုနဲ့အနိုင်ရသွားတာကြောင့်အမပေးချန်ပီယံစုကို၃နှစ်ဆက်တိုက်ရသွားပြီးဖြစ်ပါတယ် PSG အတွက်ဂိုးတွေကိုတော့မက်ဒရစ်ဒီနဲ့ level 0တွင်းပေးခဲ့တာပါအီတလီစီးရီးပွဲမှာတော့ချန်ပီယံယူဗန်တက်စ်ကအင်တာမီလန်ကိုငကိုတကိုနဲ့အနိုင်ရသွားပါတယ်ခင်ဗျာ
အမေရိကန်ဟာပါရှန်ပင်လယ်ကွေ့မှာကိုယ့်အကျိုးစီးပွားအတွက်လုပ်နေတယ်လို့အီရန်ခေါင်းဆောင်ကြီးကပြောလိုက်ပါတယ်ပင်လယ်ကွေ့နိုင်ငံတွေရဲ့လုံခြုံရေးကိစ္စအတွက်အာရဗ်ခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးတစ်ခုကိုကမ့်ဒေးဗစ်မှာသမ္မတဗရာဂိုဘာမာကလက်ခံကျင်းပပြီးတဲ့နောက်အီရန်ခေါင်းဆောင်ကြီးကအဲ့လိုပြောတာပါဒေသတွေမှာမလုံခြုံမှုဖြစ်စေဖို့အတွက်အစ္စလာမ်စစ်သွေးကြွ IS အဖွဲ့အပါအဝင်အစွန်းရောက်အဖွဲ့တွေကိုအမေရိကန်ကအားပေးနေတယ်လို့အယာတိုလာအာလီခါမေနီကဆွဆွဲပါတယ်မက္ကဆီကိုဂျိုရုတလုံးကိုအာဂါတာရဲပို့ပေးဖို့စနစ်အစောပိုင်းကပြစ်လွတ်လိုက်တဲ့ရုရှားအာဂါတာဒုံးရင်ဘာကြောင့်ပြတ်ကျသွားလဲဆိုတာကိုစုံစမ်းစစ်ဆေးဖို့အထူးကော်မရှင်တယောက်ကိုရုရှားဝန်ကြီးချုပ်ဒီမီထရီမက်ဗီယက်ဒက်ကဖွဲ့စည်းလိုက်ပါတယ်မက္ကဆီကိုဂျိုရုကိုတင်ဆောင်သွားတဲ့ Proton M အာဂါတာဒုံးရင်ဟာပြစ်လွတ်ပြီး10မိနစ်လောက်အကြာကာဇက်စတန်နိုင်ငံကောင်းကင်ယံမှာပေါက်ကွဲပျက်စီးသွားတာပါခင်ဗျာ
တနင်္ဂနွေနေ့နဲ့ခင်တဲ့အစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုရဲနိုင်တို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ IS ထိတ်တန်းကောင်းဆောင်တအူးတုတ်တင်ခံလိုက်ရတဲ့အပေါ်တုံ့တက်ချက်တွေကိုနားဆင်ရမှာပါရှင်။2014ခုနှစ်နိုဝင်ဘာလ2ရက်နေ့ International Day to End Impunity လို့ခေါ်တဲ့ကင်းလွတ်ခွင့်အဆုံးသတ်ရေးနိုင်ငံတကာနေ့မှာမြန်မာနိုင်ငံမှာဆူတောင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့သတင်းတောက်မတ်ရွှေမုံကိုမနေ့ကကြောက်တရားရဲစခန်းကနေစီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်19နဲ့အမှုဖွင့်လိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအသေးစိတ်ပြောပြမှာပါရှင်
။ပြီးခဲ့တဲ့2014ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြာရောက်ခဲ့တဲ့ International Day to End Impunity နေ့အထိမ်းအမှတ်ရန်ကုန်မြို့မြို့တော်ခန်းမရှိတဲ့စူးလီစေရီတော်မှာဆူတောင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့အာဏာပိုင်တွေကိုတာဝန်ခံခွင့်ပြုမိတ်တောင်းခဲ့သူသတင်းတောင်မတ်ရွှေမုံကိုကျောက်တရားရဲစခန်းကနေစီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်19နဲ့အမှုဖွင့်လိုက်ပါတယ်။ဒီကနေ့မှာပဲကျောက်တရားရဲစခန်းမှာခေါ်ယူစစ်ဆေးမေးမြန်းမှုတွေပြုလုပ်ခဲ့ပြီးတော့ကိုပိုင်ခံဝင်ပေးခဲ့တဲ့အကြောင်းသတင်းတော်မတ်ရွှေမုံကပြောပါတယ်
။ဟိုရွှေမုံတို့လုတ်ခဲ့တာကဒီ War Impunity Day ကနိုဝင်ဘာလ2ရက်2014ပေါ့နော်။အဲ့မတိုင်ခင်5ရက်လောက်လိုကနေခွင့်ပြုမိတ်တင်ခဲ့တာလေ။အဲ့အဲ့ဒီဟာကိုသူတို့ကဒီနိုဝင်ဘာလ20ရက်နေ့2014နေ့ရအမှုဖွင့်နေတဲ့။ဟိုရွှေမုံတို့ကတော့မသိခဲ့ဘူး။ဒါပေမဲ့အခုဒီ16ရက်နေ့ကိုပေါ့နော်လာဖို့ဆိုပြီးတော့ပြီးခဲ့တဲ့2ရက်ကမှဟိုဟွာစင့်ခေါ်စာပို့တာပေါ့။သူတို့ကဖွင့်ထားတာတော့ပမြင်ဆောင်140စီတန်းပုံမှ19
သတင်းတော်မတ်ရွှေမုံအနေနဲ့တရားဥပဒေနီးလန်းနဲ့အညီဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောပါတယ
်သူတို့ကတော့တတ်မှတ်တဲ့နေရာမှာမသွားလို့လို့ပြောတာပဲတကယ်တမ်းကျတော့ဟိုဆန္ဒဖော်ထုတ်ပွဲကိုမလုပ်ဖြစ်ဘူးဖျားမှာပဲဒီသတင်းသမားတွေဒုက္ခရောက်နေတဲ့အတွက်ကိုလေစူတောင်းပွဲပဲလုပ်ခဲ့တာအဲ့ဒီပုံမှာသူတို့ကအခုလိုမျိုးပုံမှန်19တက်ပြီးတော့အခုလိုမျိုးဆင့်ခေါ်တာပဲ
အာဏာပိုင်တွေရဲ့အပြစ်ကျူးလွန်မှုတွေကိုအရေးမယူခွင့်ပြုပေးထားတာတွေကိုအဆုံးသတ်စေဖို့ရည်ရွယ်တဲ့နိုင်ငံတကာနေ့မှာအခုလက်ရှိမြန်မာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်ချိုးဖောက်ခံနေရဆဲအခြေအနေနောက်နှစ်ရှည်ထောင်နှံတွေကြာခံနေရဆဲသတင်းသမားတွေလွတ်မြောက်ရေးအတွက်မြန်မာဂျာနယ်လစ်ကွန်ရက်ကနေဦးဆောင်ပြီးတော့သတင်းသမားတွေကငြင်းငြမ်းစွာစုဝေးဆူတောင်းခဲ့ကြတာဖြစ်တယ်လို့မတ်ရွှေမုံကပြောပါတယ်အာဏာပိုင်တွေကိုတရားဝင်ခွင့်ပြုချက်တောင်းခံခဲ့ပေမဲ့အခုလိုမျိုးသတင်းတောင်မတ်ရွှေမုံကိုဆွဲဆိုထားတဲ့ပုံမှ19ဟာအခြေခံဥပဒေပါနိုင်ငံသားတွေရဲ့အခွင့်အရေးကိုဥပဒေအရပြန်ပြီးတော့ချိုးဖောက်ထားတဲ့လုပ်ရပ်ပဲဖြစ်တယ်လို့မြန်မာဂျာနယ်လစ်ကိုရက်ကအထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောပါတယ
်။အမှန်တော့ဒီကိစ္စကျွန်တော်ကဦးဆောင်ပြီးလုပ်တယ်။ဒါပေမဲ့ခွင့်ပြုချက်ရှင်နေနေမှာမတ်ရွှေမုံကသူ့နာမည်နဲ့ကျွန်တော်သူ့ကိုဆွဲတယ်ပေါ့နော်။ဒီကံဥပဒေကအာမခံထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတာအဲ့ဒါကိုပုံမှန်169နဲ့ပြန်ပြီးတော့ထိန်းချုပ်ထားတဲ့ဟာဒါကတော့မီဒီယာသမားတွေတင်မကဘူးကျွန်내တခြားသောကြကြလှုပ်ရှားတဲ့လူတွေနိုင်ငံသားတွေလည်းပြီးရအခွင့်အရေးကိုကာစီခံနေရတဲ့သဘောတော့ရှိတယ်
ပြီးခဲ့တဲ့2014ခုနှစ်ဇွန်လ24ရက်နေ့ကငြိမ်းချမ်းစွာစုဝေးခွင့်နှင့်ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဦးသိန်းစိန်ကိုရိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
။မဆုမမရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်။ IS ထိတ်တန်းကောင်းဆောင်တယောက်ကိုစီးရီးယားမှာတောက်ကြနေ့ညတကောင်းရန်အချိန်တုတ်တင်ခဲ့တယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်။ဒါဟာစစ်သွေးကြွအုပ်စုအပေါ်အရှိန်ပြင်းတဲ့ထိုးနှက်မှုတစ်ရပ်ဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့တုံ့တက်သူတို့ကတော့ဒီစီရေးတိုက်ခိုက်မှုဟာဒီစီရေးတိုက်ခိုက်မှုတသက်ကတော့စစ်သွေးကြွ IS တွေကိုအပြင်းထန်အထိနာစေလိမ့်မယ်မဟုတ်ဘူးလို့ပြောပါတယ်။ VOA သတင်းတောက် Heather Murdoch ပေးပို့တဲ့သတင်းဆောင်မကိုဦးကျော်စန်တာကပြောပြမှာပါရှင်။
ရက်နိုင်ငံမှာမိသားစုများစွာတို့ဟာ IS သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်စောက်ကြံတွေကထွက်ပြေးခဲ့ရပါတယ်။သူတို့ဒေသကရဲဌာနချုပ်ကိုစစ်သွေးကြွတွေရဲ့အလံနဲ့ကြီးလွှင့်ထူထားတယ်လို့ပြောကြပါတယ်။ပြီးခဲ့တဲ့နှစ်ရက်ကတော့ IS စစ်သွေးကြွတို့ဟာအီရတ်နိုင်ငံရဲ့နယ်မြို့တော်တစ်ခုဖြစ်တဲ့ရမာဒီမြို့နေရာအများအပြားကိုစိမ့်ပက်ခဲ့ကြတာပါ။အဲ့ဒီနေရာဟာ UNESCO ကဒီဒေသတစ်ဝိုက်မှာအရေးကြီးဆုံးကမ္ဘာသမိုင်းဝင်အမွေအနှစ်ဖြစ်တယ်လို့သတ်မှတ်ထားတဲ့ပယ်မီရာမြို့နယ်နီးကပ်တဲ့နေရာဖြစ်ပါတယ်။စနေနေ့မှာတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေက IS ခေါင်းဆောင်အဘူဆေယစ်ဆိုသူကိုစုတ်တင်နိုင်ခဲ့တယ်။သူရဲ့ဇနီးတဲ့အမ်ဆေယစ်ကိုလည်းဖမ်းဆီးရမိခဲ့တယ်လို့ကြေညာပါတယ်။ဂျာမနီနိုင်ငံဘာလန်မြို့ခြေဆိုင်လုံလုံရေးအတိုင်ပင်ခံမော်စီဂွန်အဖွဲ့အကြီးကအီယန်ဆွန်ပြဲကတော့ဒီလိုအမေရိကန်တို့ကကြီးညာတာဟာ IS တို့အရှင်ရော့သွားအောင်စိတ်ဓာတ်စစ်ဆင်ရေးရည်ရွယ်ချက်နဲ့လုပ်တာသာဖြစ်တယ်လို့ဆုံးသတ်ပါတယ
် Usually these announcements don't come within a few hours of the kill being executed, rather maybe a day later they want to confirm that the target was indeed killed and then they want to make sure of it but
ပုံမှန်ပြင်ဒီလိုကြေညာချက်မျိုးဟာတုတ်တင်တက်ဖြတ်ပြီးနိုင်ပိုင်းအတွင်းပေါ်ထွက်လာလိမ့်မရှိပဲတရက်လောက်ကြာမှထွက်လာတာပါသူတို့ပြတ်မှတ်ထားသူဟာတကယ်သေဆုံးသွားပြီဆိုတာတေချာအောင်စောင့်ရပါတယ်သူတို့ကတေချာအောင်လုပ်ချင်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့24နာရီအတွင်း48နာရီအတွင်း IS စစ်သွေးကြွတွေကတိတ်အေးတာလာတော့သူတို့အနေနဲ့အချိန်မယူနိုင်တော့ပဲအစောတလင်ပြောလာရတာဖြစ်နိုင်ပါတယ
်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတို့ရဲ့စစ်စင်ရေးဟာ IS2 ရဲ့လောလောဆယ်ထိုးစစ်မတိုင်ခင်အများကြီးကြိုတင်စီစဉ်ထားဟန်ရှိပြီးတော့စီရေးရအောင်မြင်မှုရခဲ့ဟန်တူပါတယ်လို့လည်း EN ဆွန်ပြဲကဆိုပါတယ်ဝါရှင်တန်မြို့တော်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကဒီစစ်စင်ရေးဟာ IS2 အပေါ်စီးစီးသားသားထိုးနှက်နိုင်တဲ့ဖြစ်ရကြီးတစ်ခုပဲလို့ပြောကြနေတာပါဒါပေမဲ့ဆွန်ပြဲကတော့ဒီစစ်စင်ရင်ဟာ IS တွေအတွက်ဘလောက်အထိနာစီမှလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရယ်အဘူဆေယပ်ဆိုသူဟာဂျီဟာဒီတို့ရဲ့ထောက်ပံ့ပို့ဆောင်ရင်းနဲ့ဗန္ဒာရေးကိစ္စတွေကိုအထူးပြုဆောင်ရွက်ရသူလို့လည်းပြောပါရယ
် Anytime you hit an organization's money guys or logistical people it is a blow but an organization like ISIS
အပေါ်စီးတခုမှာငွေတို့ကင်ထားတဲ့လူဒါမှမဟုတ်ထောက်ပံ့ပို့ဆောင်ရေးလုပ်ပေးတဲ့လူကိုထိပြီးဆိုရင်တော့အဲ့ဒီအဖွဲ့အစည်းအထိနာတာပါပဲဒါပေမဲ့ IS လို့အဖွဲ့အစည်းမျိုးအတွက်တော့အဖွဲ့သေးသေးလေးတွေမှလို့ဒီလိုလူမျိုးကတယောက်တည်းရှိတာမဟုတ်ပါဘူးသူတို့မှာအရေးပေါ်အစားထိုးနိုင်တဲ့အစီအစဉ်တွေရှိပါတယ်တခုခုဖြစ်သွားရင်နောက်ထပ်အစားထိုးနေရာယူမဲ့သူကအမြဲတမ်းအဆင်သင့်ရှိနေတာပါဆိုတော့အခုဖြစ်ရဟာထိခိုက်မှုတော့ရှိပါတယ်ဒါပေမဲ့ပြင်းပြင်းထန်ထန်အထိနာတာမျိုးတော့မဟုတ်ပါဘူး
ဘူဆေဖာ IS တို့အဖို့တစ်ချိန်လုံးကအဓိကဝင်ငွေလမ်းကြောင်းဖြစ်ခဲ့တဲ့ရင်းနှံမှန်ခိုးရောင်းဝယ်မှုကိုစီမံခန့်ခွဲရမှာပါဝင်သူလို့လဲအမေရိကန်ရရှိကဆိုကြပါတယ်။ဒါပေမဲ့လူထုဆက်သွယ်ရေးရှုထောင့်ကကြည့်မယ်ဆိုရင်တော့ဘူဆေဟာဖိတ်ကြီးကျယ်ထင်ရှားတဲ့သူတယောက်မဟုတ်တဲ့အတွက်ဒီလိုမျိုးကြီးညာလိုက်တာဟာအမေရိကန်စစ်ဖက်အရာရှိတွေအတွက်စိတ်ပျက်စရာသာဖြစ်ကောင်းဖြစ်လိမ့်မယ်လို့ဆွန်ပြဲကဆုံးသတ်ပါတယ်။ဘူဆေဖ်ကိုသုတ်င်လိုက်ပြီးဆိုတဲ့သတင်းကိုပထမဆုံးကြားကြရတော့IS ကိုစောင့်ကြည့်လေလာသူအတော်များများကသူကဘယ်သူလဲလို့မေးကြတယ်လို့လည်းဆိုပါရခင်ဗျာ
ဆက်လက်ပြီးတော့ဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါရှင
်မြမနိုင်ငံရေးဟာဆူဟာတိုခိအင်ဒိုနီးရှားပုံစံမျိုးဖြစ်နေတာမို့အင်ဒိုနီးရှားလိုအရာသားကြီးပါဝင်တဲ့အစိုးရဖြစ်လာအောင်အသွင်းပြောင်းနိုင်ပါမလားလို့လေလာသုံးသက်ကြတာအတော်လေးကြားနေပါပြီလုံးရဲ့အနှစ်1995မှာဗိုလ်ချုပ်ဘုန်းကြီးတန်းရွှေအင်ဒိုနီးရှားသွားပြီးတမရဆူဟာတိုကိုဂါရဝပြုတယ်လို့ဆူဟာတိုကိုယ်တိုင်1999မှာမြန်မာပြည်ကိုလာရောက်လေပတ်ပါတယ်အင်ဒိုနီးရှားအခြေခံဥပဒေကိုတောင်မြန်မာဘာသာပြန်ပြီးလေ့လာကြကြောင်းသိရပါတယ်လက်ရှိပုံစံဟာအင်ဒိုနီးရှားပုံစံလိုဖြစ်နေလို့အင်ဒိုနီးရှားလိုအသွင်ကူးပြောင်းဖို့အကြံပေးကြပါတယ်ဗမာစီအစိုးရအဆက်ဆက်ဟာအင်ဒိုနီးရှားကိုစန္ဒမူနာထားဖို့ရတယ်လို့ယူဆကြပါတယ်။လူကြီးတဲ့နှစ်ကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားအကူအညီပေးအဖွဲ့ USAID ကဝါရင်အကြံပေးအရာရှိ Brian Bock ကစာတမ်းထုတ်ပြီးအင်ဒိုနီးရှားပုံစံအတိုင်းမြန်မာပြည်မှာအသွင်ကူးပြောင်းသင့်တယ်လို့တင်ပြထားပါတယ်။စစ်တပ်ကသဘောမတူရင်စစ်တပ်ပဝင်တဲ့အခန်းကဏ္ဍကို2008အခြေခံဥပဒေမှာပြင်ဆင်လို့မရတဲ့အတွက်အရသားကြီးပဝင်တဲ့အစိုးရအဖြစ်ပြေပြစ်စွာအသွင်ကူးပြောင်းနိုင်အောင်လီလန်းရှာဖွေသင့်တယ်လို့ဆိုပါတယ
်ဗမာစစ်အစိုးရပြဌာန်းတဲ့2008အခြေခံဥပဒေဟာစစ်ဘုတ်ကိုတရားဝင်နိုင်ငံရေးလုပ်ခွင့်ပေးတဲ့ဆူဟာတိုရဲ့ Defense dual function အယူအဆနဲ့ဆင်တယ်လို့ Brian Vogt ကဆိုပါတယ်။ဒီသဘောအရအင်ဒိုနီးရှားလွတ်တော်မှာစစ်ဘိုလ်က20ရာခိုင်နှုန်းယူပါတယ်။ဒီနည်းနဲ့ဆူဟာတိုဟာအနှစ်30ကျော်အုပ်ချုပ်ပါတယ်။အစိုးရမှုတန်းပါဝင်တဲ့ Gold Card Party အင်ဒိုနီးရှားမှာကြီးစိုးတယ်လို့မြန်မာပြည်မှာကြံ့ဖွံ့ပါတီကြီးစိုးပါတယ်။ရွေးကောက်ပွဲကျင်းပတိုင်းမှာ Gold Card Party ကမဲဆန္ဒ60ရာခိုင်နှုန်းရလို့စစ်တပ်ကိုယ်စားလှယ်နဲ့ပေါင်ပြီးအစိုးရဖွဲ့ပါတယ်။1999ရောက်တော့အစိုးရအုပ်ချုပ်ရေးရန်တရားမှာစစ်ဘိုလ်4000နဲ့အငိမ့်စားစစ်ဘိုလ် 8000 ရှိလာပါတယ်။ဆူဟာတိုအနားယူသွားလို့ပြုပြင်ရေးလုပ်တဲ့အခါမှသာစစ်တပ်ကိုယ်စားလှယ်ဥယေကိုရှော့ချနိုင်ပါတယ်
။အင်ဒိုနီးရှားအစိုးရရန်တရားအစစ်အစစ်မှာခြေရွာအထိစစ်တပ်ကိုယ်စားလှယ်ပါဝင်ပါတယ်။အင်ဒိုနီးရှားစစ်တပ်ဟာစီးပွားရေးလုပ်ငန်းကိုလည်းချုပ်ကင်တာကြောင့်ဆူဟာတိုခေတ်32မှာစစ်ဘိုလ်တွေကအချက်အချာကြတဲ့စီးပွားရေးလုပ်ငန်းကြီးတွေမှာနေရာယူနိုင်ပါတယ်။စစ်အုံစိတ်3ပုံ2ပုံကိုစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကရရှိပါတယ်။1998မှာဆူဟာတိုအာနာဆွန့်လွတ်ခြင်းကစပြီးစစ်တပ်အကန့်ကန္တရွံ့နေပေါ်ပုံကိုမြမအရေးမှလိလာတဲ့နေလို့ဆိုပါတယ်။စစ်ဘူထမ်းနေတဲ့အရာရှိကိုအစိုးရအုပ်ချုပ်ရေးရန်ရရမှပါဝင်ခွင့်ပိတ်ပင်ပြီးအမျိုးသားလွတ်တော်နဲ့ဒေသလွတ်တော်ကစစ်တပ်ကိုယ်စားလှယ်ဥယေကိုလည်းလျှော့ချပါတယ်။စင်းနေအတွင်းစစ်တပ်ကိုယ်စားလှယ်စနစ်လုံးဝဖျက်သိမ်းဖို့လည်းလွတ်တော်ကဆုံးဖြတ်ပါတယ
်။စစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုအရသာအာဏာပိုင်လက်ထက်လွှဲပြောင်းယူနိုင်တဲ့အကြောင်းရင်းတွေကို Brian Vogt ကထောက်ပြပါတယ်။အာနာရှင်ဆူဟာတိုဟာသူ့သဘောအလျောက်အာနာလွှဲပေးတာမို့သူမရှိတဲ့အခါမှာစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကျန်ရှိနေပါတယ်။ဒါပေမဲ့ပြုပြင်ရေးလုပ်ဖို့တောင်းဆိုလာတာကြောင့်စစ်ကောင်းဆောင်ပိုင်းဟာတဖြည်းဖြည်းပြုပြင်ဖို့လုပ်ကင်လာပါတယ်။အခုမြန်မာပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေအင်ဒိုနီးရှားမှာလည်းကြုံတွေ့ခဲ့ရပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားစစ်ပူတွေရှိနေသေးတာမို့သူတို့အတွေ့အကြုံကိုဗမာစစ်ပူတွေသင်ကန်းစာယူသင့်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားမှာဒီမိုကရေစီကျင့်သုံးနေပေမဲ့စစ်တပ်ရဲ့အကြမ်းဖက်မှုနဲ့အာဂရိလိုက်စားမှုကိုအရေးမယူနိုင်သေးတာကိုလည်းစဉ်းစားဖို့လိုပါတယ်
။စစ်တပ်အခမ်းအနားညွန်နေရေးအတွက်အမေရိကန်အင်ဒိုနီးရှားနဲ့မြန်မာအစိုးရတို့ပူးတွဲလှုပ်ဆောင်တဲ့နယ်လို့ Brian Vogt ကဆိုပါတယ်။တန်ခါဥဆောင်တဲ့2009အုံကြွမှုကိုနှိမ်နင်းပြီးတဲ့အခါမှာအင်ဒိုနီးရှားသမ္မတဟာအငြိမ်းစားဗိုလ်ချုပ်ကြီးဝီဒိုဂျိုကိုဆေလွတ်ပြီးဗိုလ်ချုပ်ကြီးတန်းရွှေကိုပြုပြင်ရေးလုပ်ဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။အမေရိကန်နဲ့စစ်ပယ်ရေးရအဆက်အသွယ်ပြန်လုပ်လာချိန်မှာမြန်မာနဲ့အင်ဒိုနီးရှားစစ်ကောင်းတော်တွေတွေ့ဆုံဆွေးနွေးနိုင်အောင်အမေရိကန်ကစီစဉ်ပေးနိုင်ရင်အများကြီးအကျိုးရှိလိမ့်မယ်လို့ Brian Vogt ကဆိုပါတယ်။နိုင်ငံကလွတ်တော်ကိုယ်စားလှယ်တွေနဲ့ရတားအသင်းဖွဲ့တွေကလည်းရပ်ပက်စစ်ပယ်ဆက်ဆံရေးနဲ့ပတ်သက်ပြီးအမြင်ချင်းပြသနိုင်ပါလေ။2010နှစ်ကမြန်မာလွတ်တော်ကိုယ်စားလှယ်26ဦးအင်ဒိုနီးရှားကိုတွားရောက်လိလာခဲ့ပါလေ။ရတားအဖွဲ့အချင်းချင်းလဲ2002မှာတွေ့ဆုံခဲ့မှုပါတယ်။ဒါကြောင့်ဒီကိစ္စမှာအင်ဒိုနီးရှားနဲ့မြန်မာအဆက်အဆံပုံများလာဖို့ပဲလိုတယ်လို့ဆိုပါတယ်။စစ်တပ်အကျိုးစီးပွားကိုတင်းတင်းပြီးရတားလက်ထက်အာဏာလွှဲပေးနိုင်တဲ့အင်ဒိုနီးရှားအထွေအကျုံဟာမြန်မာအတွက်အသင့်တော်ဆုံးလို့ Brian Vogt ကသုံးသပ်ထားပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီတွင်ပါရေးလို့ဒီပြရတဲ့ water ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း watered down
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက WATERED watered ကရေကိုရောထားတာ DOWN down ကအောက်ဖက်ဖြစ်ပါတယ်ဒါကြောင့်စကူခွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ကျဲသွားအောင်ရောထားတာလို့လည်းဆိုနိုင်ပါတယ်EDM ဆိုတဲ့တဝိုက်ဒီပဲကတော့တိတ်မကွာလှပါဘူးထီရောက်မှုကိုယောနေအောင်အားပြုတ်အောင်ပြင်းထန်မှုကိုတက်တာအောင်ပြုလုပ်တဲ့သဘောမျိုးဖြစ်ပါတယ်တခုခုကိုရေနဲ့ရောလိုက်တဲ့အခါအဲ့ဒီရောခံရတဲ့ဟာကငကိုရှိရင်ဆွဲတဲ့အာနိသင်ရောသွားတာဖြစ်ပါတယ်ဟင်းတွေဘာတွေဆိုရင်လည်းရေရောလိုက်ရင်ကျဲသွားတဲ့သဘောမျိုးလိုပေါ့ဒါကြောင့်တခုခုကိုအာရော့စီတဲ့အာနေစီတဲ့အာနိသင်ရော့စီတဲ့ဆိုရင် watered down ဆိုတဲ့ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The new policy is a watered down version of the old one so it will not protect the workers' rights
policy အသစ်ဟာအဟောက်မှာပါတာတဲ့ပိုပြီးအပြော့နေတဲ့အတွက်လုံသမားတို့ရဲ့အခွင့်အရေးကိုအကအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြေညာရပါတယ် George Group ပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The new policy is a watered-down version of the old one, so it will not protect the workers' rights. Test the water or test the waters.
T-E-S-T, test ka santata, W-A-T-E-R, water ga ye phipi, test the water ga ye go santata bo. Dutiya phite, test the waters ka ro, W-A-T-E-R-S, waters, so yin ye bin lo adebe shi ba de. Zasu hun ye dai ya adebe ga ro, ye da ma mho ye bin go santata chi da phit ba de. Di atong ye idiom adebe ga ro, tuku khu go santata chi da, chimaru mi ma ma, mie san khyan pyo de tabo myo phit ba de. ये ओ एला पुला संता चीरा ये बिन हा त्वायीला ये द्वे अंडिये किनला ताय अनीथा बेलो शीदले सुरा गो अयिन सुजान लीला रे तबो म्यू फिट बारे दा जाउ मो तखुखु गो मप्यु लुखिन बेला औम्ये मु शीमले बेला लखन नाय सिया शीमले सुरा गो असन तबो प्यु लु दा म्यू गो दी इडियम ने यी न्यून ब्योरा फिट बारे दी तौ ने बत्ते लु जॉर्ज कुपी रे उमा गो लीला चीचा या औ बा
आवर कंपनी इज टेस्टिंग द वाटर्स to see if our new advertisement will increase sales.
Chinaru company ni ne chonya tit dwi go thau pi ayaw mya po kaung la mla lo shi pi san ta mu dwi pyu lou ni de lo de be ya ba de. George go pi de u ma go naw ta khaw le la chi cha ya aw ba.
Our company is testing the waters to see if our new advertisement will increase sales.
Ku naw song tin pya pi me idiom a tong ga ro
fish out of water.
Phit ba de. Salung bang ga fish fish ga nga out out of off out of ga apin go twet la da apin go yauk ni da water water ga ye lo long gao de be ya bi su su thun ye long gao de be ga ro ye apin go yauk ni de nga phit ba de ye de ma atet shin ni de nga ni ne ye apin be kong bo yauk ni me so yin be law cha cha atet shin ni nai mle su da go sin sa be chi nai ba de de ge le ni sin bwa ma ko ta ma atai won ကိုနေထိုင်နေကြလှုပ်ရှားသွားလာနေကြအပေါင်းအသင်းချမဟုတ်ပဲစိတ်နေတဲ့ပတ်ဝန်းကျင်နဲ့ရောက်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီနေ့အဖြစ်ရောက်နေတဲ့ပတ်ဝန်းကျင်မှာနေရထိုင်ရခဲ့တဲ့သဘောမျိုးအဲ့ဒီပတ်ဝန်းကျင်နဲ့မရင်းထီးတဲ့အတွက်ကြောင့်မနေတမထိုင်တဥကြောင်းကြောင်းစိတ်ထဲမလုံမလဲဖြစ်နေတဲ့သဘောမျိုးကို fish out of water ရေလို့ရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I felt like a fish out of water at the director's party.All of the guests were famous and rich. I am just ordinary compared to all of them.
Chino ni ne nyunja yi mu ye party ma ni ya thai ya khet lai da bya. E de de wi a long ga name ji lu chan da dwi. Chino ga ro tama anya thara u ba be lu di be ya ba de. George go pi de u ma go naw ta khaw le la chi cha ya aw ma.
I felt like a fish out of water at the director's party.All of the guests were famous and rich. I am just ordinary compared to all of them. Water down, test the waters, fish out of water.
တော်လလတန်စီစဉ်တင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ပါရှင်။အခုလိုအစီအစဉ်အရှိအစဆုံးကိုတော့တနင်္ဂနွေနေ့နဲ့တိုင်းမှာထုတ်လင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 kHz 12239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတင်ဆက်သွားမှာပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါငလျင်မုံတိုင်းစတဲ့ကပေးကြရောက်မှုကိုရင်ဆိုင်ကြုံတွေ့ရတဲ့အခါမှာကယ်ဆယ်ရေးလုပ်ငန်းတွေအတွက်မြန်မာနိုင်ငံအနေနဲ့ဘလောက်ထိကြိုတင်စီမံပြင်ဆင်ထားနိုင်ပါသလဲသရရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးထားပါတယ်ကိုသားညိုနဲ့အတူထုတ်လုပ်သူမဆုမွန်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒီတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီသဘောဘေးရန်ရဲ့ဆန်ရစီမံခန့်ခွဲမှုကိစ္စရဖြစ်ပါတယ်အဓိကတော့ကျွန်တော်မကြာခင်ကဆိုလို့ရှိရင်ပဲကျွန်တော်တို့ဒီနေပေါ်နိုင်ငံမှာငလင်းတန်ကြောင့်ကျွန်တော်ဒီသဘောဘေးရန်ရဲ့အကြောင်းလူအသေးပြောက်တွေပျက်စီးဆုံးရှုံးမှုတွေတော်များများကြီးမားခဲ့ရပါတယ်အလားတူပဲမြန်မာနိုင်ငံဆိုလို့ရှိရင်လည်းဒီသဘောဘေးရန်ရဲ့ကိုခံခဲ့ရတဲ့အတွေ့အကြုံတွေရှိပါတယ်အဲ့တော့ဒီအခြေအနေမှာကျွန်တော်တို့မြန်မာနိုင်ငံမှာဆိုရှင်ဥမာအပြင် Nuggets မုန်တိုင်းလိုအခြေအနေမျိုးမှာလူတော်များများသိဆုံးနေပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားကိုရှိခဲ့ပါတယ်အဲ့တော့အခုအချိန်ဒီဒီနိုင်ငံရဲ့အပြောင်းလဲတစ်စုံတစ်ရာဖြစ်လာတဲ့အချိန်ဒီမှာဒီမြန်မာနိုင်ငံရဲ့သဘောဘေးရန်တွေဆန်ရစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဘယ်လိုများအခြေအနေရှိလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးဖို့အတွက်ဒီဆွေးနွေးခုဆွေးနွေးပွဲစီစဉ်တာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပင်နိုင်အဖြစ်ပုဂ္ဂိုလ်မျိုးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးဝင်းမျိုးသူဖြစ်ပါတယ်ဦးဝင်းမျိုးသူကတော့ Ecotive ဒီသဘောပေါင်းရင်ဆန်ရဖွဲ့စည်းရေးတာဝန်ရှိသူတူဖြစ်ပါတယ်နောက်တစ်ခုကတော့ဒီပြည်သူ့လွှတ်တော်ပြည်သူ့လွှတ်တော်ရဲ့ဒီတရားစတာနဲ့သဘောပေါင်းရင်ထိမ့်သိမ်းဆိုင်ရာကော်မတီရဲ့အတွင်းမှုဥသိမ်းလွင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဦးဝင်းမျိုးသူကိုဖိတ်ခေါ်ချင်ပါတယ်ဦးဝင်းမျိုးသူကြားရပါလားခင်ဗျာ
ဟ
ုတ်ကဲ့ဦးဝင်းမျိုးသူရေခုနကကျွန်တော်ပြောခဲ့သလိုပါပဲမြန်မာနိုင်ငံရဲ့သဘောပေါင်းရင်ထိမ့်သိမ်းရေးဆောင်ရွက်နိုင်မှုနောက်ချက်ကတော့ဒီသဘောဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုပေါ့ကြိုတင်ပြင်ဆင်မှုတွေအဲ့တော့အခုအပြောင်းလဲဖြစ်လာတဲ့တစုံတရာလွှတ်တော်ပေါ်လာတဲ့ဒီကြအစိုးရတရားအနေနဲ့ရှိတယ်အဲ့တော့ဒီအခြေအနေတွေအောက်မှာဆောင်ရွက်နိုင်မှုနဲ့ပတ်သက်လို့ဦးဝင်းမျိုးသူရဲ့ကျွန်တော်ပထမဆုံးဦးဝင်းမျိုးသူရဲ့ဟို first impression ပေါ့ဘယ်လောက်ထိလှုပ်လာနိုင်ပြီလို့ယူဆပါလဲ
ဒီလှုပ်လာနိုင်ပြီလဲဆိုရင်တော့အရင်အတည်းကနည်းနည်းတော့ပိုပိုပွင့်လင်းပြီးတော့ရံပုံငွေရရောပေါ့နော်တော့ဆောင်ရွက်နိုင်မှုနေသားကတော့နည်းနည်းတိုးတက်လာတယ်လို့ဆိုတော့ကျွန်တော်လူကတုံ့ပြန်ပါတယ
်ဟုတ်ကဲ့တိုးတက်လာတယ်ဆိုတာကအခုကသူတို့ဒီအမျိုးသားတဘောပေါင်းဘေးရန်ရဆိုင်ရာစီမံခန့်ခွဲမှုကော်မတီအမျိုးသားအဆင့်ဆိုတာလည်းပေါ်လာတာရှိပါတယ်ခင်ဗျာအဲ့တော့ဒီကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့တော့တော်တော်လေးပုံဝင်လင်းလင်းလူသူကြားထဲမှာထင်သာမြင်သာအခြေအနေဘယ်လိုများရှိပါလဲ
အဲလူသူရဲ့အခြေအနေလူသူနဲ့ဆက်ဆက်တဲ့လုပ်တဲ့အပိုင်းတွေကလည်းလိုအပ်ချက်တွေရှိပါဖြစ်ပါတယ်ပုံစံလည်းပဲလိုအပ်တဲ့ဤပညာအပိုင်းဌာနဆိုင်ရာအပိုင်းနောက်ငွေကြေးအပိုင်းတွေမှာတော့ကျွန်တော်တို့အရင်စစ်ဆေးနိုင်မတူတဲ့အပိုင်းတွေလည်းရှိပါဘူးဥပမာမိုးလေဝသပြောမယ်ဆိုရင်အဲဒါကအကူအညီတွေပို့ရလာတော့ပို့ပြီးခင်မိရဲ့ကျွန်တော်တို့ဒီမိုးလေဝသတိုင်းတာတဲ့ဝေဒါတွေရလာတဲ့တွေ့ဒါကကျွန်တော်တို့ဒါသဘောဝမုံတိုင်းနေကြမယ်အတွက်ကိုအများပဲအရန်ကိုပဲထောက်ပြပြီးတဲ့အကိစ္စအရမျိုးပေါ့နော်။နောက်ကျွန်တော်နားလဲတော့ကတော့ဒီမတားသေးခင်ကကျွန်တော်လွတ်တော်ထဲမှာလဲဒါအရေးပေါ်စီမံခန့်ခွဲမှုတွေသုံးဖို့အတွက်ကိုရန်မုံမျိုးကိုကျွန်တော်ဘီလီယံကျွန်တော်ပတ်ဒါမမိုင်းပေါ့။အန်တရာလောက်လားတို့ဒါပို့ထားဖို့အတွက်ကိုဒါကျွတ်တော့ဆွေးနွေးလို့ကြားရရဒါကြီးချီအားကောင်းပါလေပေါ့နော်တော်တော်လေးပဲအဲသူသတိတော့ရနိုင်ငံတကာဖွဲ့စည်းနေပေါင်းပြီးတော့ဒီတဘောကဘေးရန်ဒီမှန်ခံရေးစီမံချက်တွေဆွဲလာတော့ကျွန်တော်အတူတဘောနေနေနေတယ်တော်တော်လေးအောက်ခြေအဆင့်တိတော့သွားဖို့ကိစ္စကတော့လိုအပ်ချက်တွေအများကြီးပေါ့ကျွန်တော်ဆုံးမပြောလို့ဒီလိုလေးတွေပဲရှိနေကြပါသေးတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဖုန်းတစ်ချက်ဆက်ကင်ထားပြီးပါကျွန်တော်လေလိုင်းပေါ်မှာဆက်နေပြီးပါအောင်နောက်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဒီတရားစတာနဲ့သဘောထင်းသိမ်းဆိုင်ရာကော်မတီဒါကတော့အောက်လွှတ်တော်ပါအဲ့ကော်မတီရဲ့အတွင်းမှုဦးသိန်းလွင်ကြားပါလားခင်ဗျပြည်သူ့လွှတ်တော်ကုသလေပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာဦးသိန်းလင်းကတော့ဒီတရားစတာနဲ့သဘောပေါင်းရင်ထင်းသိမ်းဆိုင်ရာကော်မတီဆိုတော့သဘောပေါင်းရင်နဲ့ပို့ပြီးတော့ပတ်သက်မှုရှိပါလိမ့်မယ်အဲ့တော့သဘောပေါင်းရင်ထင်းသိမ်းကတကယ်ပြောရင်ဒီဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုမှာလည်းကိစ္စတရားအနေနဲ့ပါလာခေါ်တော့လွတ်တော်ထဲမှာကျွန်တော်အရင်ဆုံးမေးချင်တာလွတ်တော်ထဲမှာခုနဒီသဘောဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေပေါ့နောက်တစ်ခုကသဘောပေါင်းရင်ထင်းသိမ်းနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေဘယ်လောက်ထိလှုပ်လာနိုင်ပြီလဲလွတ်တော်ပြောမစို့လင်းနဲ့တန်းရှိပါပြီ
ကျောင်းရနာကျွန်တော်တို့ဒီလွတ်တော်ရေလို့ပြောလာတဲ့အခါမှာလက်ခံရလို့တော့မတူပါဘူးခင်ဗျာကျွန်တော်တို့တကယ်ကိစ္စလားနဲ့မတူသေးနဲ့အထူးသဖြင့်တဘာဝပတ်ဝန်းကျင်တင်းတင်းကြီးကိစ္စတွေဘယ်လိုပြောရတဲ့တဘာဝဒီအန်ဒီကျွန်တော် နော်ကာကွယ်ရေးကိစ္စတွေဟာအရင်ကစာအုပ်ပင်းနေတာမျိုးရှိလာပါတယ်ကျွန်တော်တို့ဒီလိုလိုတော့ကိုယ်လည်းများကလည်းတက်ဆိုင်ရာဒေသအပြည်ကြီးကိုစားပြီးတော့ပြောကြပြကြဆွေးနွေးကြတာရှိပါတယ
်ဟုတ်ကဲ့အဲ့တော့ဦးသိန်းတွင်ကပြည်သူ့တော်ထဲမှာဆိုတော့ခုနကပြောသွားတဲ့ဒီတက်ဆိုင်ရာကုစလေတွေကသူတို့ဒေတာစိုးရင်ချက်တွေဆိုတော့ဘယ်လောက်ထိမြန်မာနိုင်ငံကသဘောပေးရနေနေပတ်သက်လို့စိုးရင်ပေါ်ရရှိလဲလေးလာမိသလောက်ပေါ့အဲ့မှာဆွေးနွေးကြတဲ့အထက်မှာ
ဟိုကျွန်တော်တိုင်းရိုက်တဘာဝပေးရနေဆိုတာတဲ့ပေါ့နော်ကျွန်တော်တို့လည်းနည်းခြုံငုပ်ပြီးတော့တင်ပြရရင်ဒီလိုလေးကမရှိခဲ့ဘူးလေပါဝင်ကျင်းတင်းတကြီးဥပဒေဆိုတာကျွန်တော်တို့သဖောက်ဆက်နှစ်ခုကပေါ်ပေါက်လာခဲ့ပါတယ်ဒီပါဝင်ကျင်းတင်းတကြီးဥပဒေကတော်တော်ပြရတယ်ကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ကျွန်တော်တို့တော်ဝတ်ပြီးတော့ကျွန်တော်တို့တက်ဆိုင်တာလေးရှိပါတယ်အဲ့ဒီမှာကျွန်တော်တို့ပဝင်းကျင်ဆိုင်ရာအရေးပေါ်အခြေအနေဆိုတာကို definition လေးဖတ်ထားပါတယ်အဲ့ဒီမှာပြောရဲဆိုတော့ပဝင်းကျင်ဆိုင်ရာအရေးပေါ်အခြေအနေဆိုဒီမှာကဘာဝအလျောက်ဖြစ်စီဒုရီပြုလို့မှုကြောင့်ဖြစ်စီဘဝလာတော့ဘေးရန်တွေတို့မဟုတ်ဉာဏ်ရမှုကိုချက်ချင်းရေးယူဆောင်ရွက်ခြင်းမပြုပါကအများသိပြည်သူအားဒီအနေကရှင်ရင်းသမားကြီးကို၎င်းပဝင်းကျင်ကဒီရဆက်ကို၎င်းဒီပါးစနေကြီးအခြေလေးလို့ဖြစ်ဆိုထားပါတယ်။ဒါဝတီချင်းအဖြစ်အရင်လုံးတည်ရင်ခေတ်ကာလကတခါမှမရှိခဲ့ဘူးကဲဒီပဝင်းကျင်ပင်လေးဥပဒေကို2000နှစ်ကိုပြတ်ထားတဲ့ဟာမှာကျွန်တော်တို့ဥပဒေတရားအနေနဲ့တော့ဒါကျွန်တော်တို့တုံ့နိုင်တဲ့အနေသားရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအဓိကဒီပဝင်းကျင်နဲ့အခြေအနေနဲ့ပတ်သက်လို့ပြန်လှည့်ပြီးတော့မေးကြပါမယ်။အခုပြောမှဆိုရင်ဒီဒီကဘာလုံးမှာလည်းရာသီဥတုဖောက်ပြန်မှုကြောင့်ဒီပဝန်းကျင်ခြေနေတွေပြောင်းလဲတာတွေရှိလဲသဘောကဘေးရန်တွေကြုံရတာလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကတော့သဘောကဘေးရန်တွေကဘလောက်ထိကြုံရနိုင်ကြည်ရှိလဲဘလို့ဆိုရင်ချက်တွေရှိလဲအရင်ဆုံးကိုဦးဝင်းမျိုးသူဖြေပေးပါလားခင်ဗျဟု
တ်ကဲ့ပါကျွန်တော်ဘေးရန်တွေကြုံဆုံနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတတ်မှတ်ချက်ရှိတာတော့တိကျကျွန်တော်ဆွမ်းအောင်ပြောလို့ပေါ့ဗျာဒီသဘောကမုံတိုင်းတွေကိုကျွန်တော်တို့ဒါခံနိုင်မြန်မာနိုင်ငံအနေနဲ့ကစံစားဖို့ရှိတယ်ဒီတိုင်းပဲကျွန်တော်တို့ကအင်မတန်ပူပြင်းတဲ့ဟိုပါ6တွေးမှုပေါ့နော်ဒါကိုလည်းကျွန်တော်တို့ကခံစားဖို့ရှိတယ်။နောက်ရေကြီးရေရှမ်းတာတွေဒါဒီဒုက္ခတွေလည်းကျွန်တော်တို့ကကြုံတွေ့ရဖို့ရှိတယ်။နောက်တစ်ခုကမြေပြိုတိုက်စားတာတွေကလည်းမြန်မာနိုင်ငံမှာကြုံဆုံနိုင်တယ်။နောက်တစ်ခုကဒီတဘာဝငလင်တန်ပေါ့နော်ဒီကိစ္စရပ်တွေကြည့်ကြွားဖို့ရှိတယ်ဆိုပြီးတော့ကျွန်တော်တို့ဒါသတ်မှတ်ထားတာရှိပါတယ်ပေါ့အဲ့တော့ငလင်တန်နဲ့ကတော့ပြီးကြပါဗျာတော်တော်လည်းရတူးကြောင်းလေးချင်းနဲ့ဆက်ဆက်ပြီးတော့ဖြစ်လာနိုင်တဲ့သဘောကဘေးအန္တရာယ်နဲ့ပတ်သက်ပြီးဟိုကျွန်တော်တို့အကာအကွယ်အမဲဆုံးဒီနေ့နဲ့တိုက်ဟိုဒါသက်ဆိုင်ရာရရှိတဲ့သတင်းချက်လက်တွေညာနေပြီးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ်ဘယ်ဒီနေ့နဲ့တိုင်းနေရခံစားအောင်လဲပေါ့နော်နံပါတ်1ကတော့ ARD တိုင်းပေါ့ဗျာဒုတိယကတော့ကျွန်တော်တို့ရခိုင်ပြည်နယ်ပေါ့တတိယကတော့ရန်ကုန်တိုင်းပေါ့အဲ့ဒါမှထူးထူးခြားခြားစကြောက်တာကချင်ပြည်နယ်လိုဟာမျိုးလည်းတွားပြီးတွေ့တာလည်းရှိတယ်ပေါ့ဒါလေးတွေကတော့ကျွန်တော်တို့လေရှိနေတဲ့တဘာဝဘေးအန္တရာယ်တရင်ချက်လက်တွေမှာမူတည်ပြီးတော့ပြည်နယ်နဲ့တိုင်းလိုက်နော်အရေးကြီးမှုလေးတွေကိုကျွန်တော်ဝိုင်းပြီးတော့စဉ်းစားပြီးတော့ပြုစုထားတာလေးတွေပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးသိန်းလုံလည်းမြေ့ချက်ပါလေဦးသိန်းလုံပြုလို့တော့ကုစလေတူအနေနဲ့လွှတ်တော်ထဲမှာကြားတဲ့အခြေအနေကိုတွေ့အခြေအနေမြန်မာနိုင်ငံရဲ့သဘောပေါင်းခြင်းအခြေအနေအဲ့ဒါနဲ့ပတ်သက်လို့အကဲဖြတ်ပြီးပါအောင
်ဟုတ်ကဲ့ဟိုရာသီဥတုပြောင်းလဲမှုကြောင့်ကျွန်တော်လက်တလုံးခံစားနေရတာကတော့ကျွန်တော်ကဘုရားတန်တရားကြီးချောင်းမြို့နယ်ပြည်သူ့တပ်တော်ကိုဖြစ်ပါတယ်။ကျွန်တော်မြို့နယ်မှာဆိုရင်မိနစ်ကတနည်းလုံးရွာတဲ့မိုးရေတီလက်မှာဟာတစ်နှစ်ကလည်းတစ်နှစ်ကသူ့ရဲ့နှစ်ကရွာလာတဲ့ထက်ဝက်ပဲရွာပါတော့တယ်။ထက်ဝက်ပဲရွာတော့ကျွန်တော်မိုးနေရာဒေသမှာတိုင်ကြီးကိုအဓိကထားပြီးတောက်တွန်းရတဲ့ကျွန်တော်တို့ဒီကျွန်တော်တို့မြို့နယ်ဒီမြို့နယ်ကကြီးရဒီကြီးရသမျှမှာအခက်အခဲအများကြီးကြုံတွေ့ရပါတယ်။အဲ့ဒါကိုကျွန်တော်ဥပမာပေးပြီးတော်တော်မှာကျွန်တော်မေးခွန်းမေးခဲ့ပါတယ်။ကျွန်တော်မေးတာဒီကျွန်တော်မြို့နယ်ကိုပဲကျွန်တော်ဥပမာပေးပြီးတော့တပြည်လုံးကျွန်တော်တို့မိုးနေရေးစားဒေသဒါရာသီဥတုကျွန်တော်တို့ပြောင်းလဲမှုကြောင့်ဖြစ်လာတဲ့အနေအထားကိုမိခဲ့ပါတယ်။တလက်ကထဲမှာပဲဖတ်ဆက်မေးခွန်းအနေနဲ့ဒီတဘာဝပေးရမယ်ဒီကျွန်တော်တို့ပေါ်ပေါက်လာရင်ကျွန်တော်ရေးရှိကျွန်တော်တို့ရေးလို့ရေးတို့ရေးလက်ပေါ်ကြာကျွန်တော်တို့နိုင်ငံချက်ချင်းဆောင်ရွက်မှာရေးလက်ဆောင်ရွက်မှာရေးရှိဆောင်တဲ့အစီအစဉ်ကိုကျွန်တော်မေးခွန်းမိခဲ့ပါတယ်အဲ့တော့ဆရာတာဝန်ရှိတဲ့ဦးဌာနကလာရှိတာတော့ဒီဟာကိုလည်းသူတို့စီမံဆောင်ရွက်နေပါတယ်ဆိုတော့အဖြေလေးတော့ကျွန်တော်ရခဲ့ပါတယ်ခင်ဗျ
အဲ့တော့အဲ့ပုံမှာရောဦးသိန်းလင်ကျင်းနိုင်မှုရှိရလားဆွေရဘက်ကဖြေကြားတဲ့ပုံမှာ
အဲဒါတော့ကျွန်တော်တို့တွတ်တော်မှာဒီလိုရှိပါတယ်နေကုန်နေတယ်တွတ်တော်ကထားကြီးကတစ်စစ်နေတယ်တက်ဆရာဝန်ကြီးဌာနကကိုစားလာဖြေတယ်ဆိုတာဟာကျွန်တော်တွတ်တော်မှာပဲတွတ်တော်ရဲ့မှာလာဖြေတဲ့ဂတိကုံမှုတွေပေါ့နော်ဂတိကုံမှုကဒါဆိုက
ဟိုကျွန်တော်ကကိုစားပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတူကြီးလာဖြေသွားတာပါကျွန်တော်ဒီနေ့တည်းမကျေနပ်ဘူးဆိုတာကတော့တကယ်လက်တွေ့အကောင့်ထဲပုံနိုင်မှုရှိမရှိကတော့ကျွန်တော်အဲ့ပုံမှာမသိပါဘူးခင်ဗျာ
ခုနလိုမျိုးပေါ့ဥသိန်းနေတို့ပြည်သူ့တော်မတ်တီကနေပြီးတော့ဒီသဘောပေါင်းရင်ထင်းသိမ်းနဲ့ပတ်သက်လို့နောက်တစ်ခါဒီသဘောဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မေးခွန်းနေမိတယ်ပြောကြတယ်ဆွေးနွေးကြတယ်ဒီပုံမှာလက်တွေ့လောက်ရတာတော့အုတ်ချွေပိုင်းရပါအုတ်ချွေပိုင်းရဲ့ဆောင်ရွက်ချက်တွေကရောဘယ်လိုရှိလဲဘယ်လိုသုံးသပ်မိပါလဲ
အော်ကျွန်တော်တို့တော်တော်လေးကျွန်တော်တို့ဟောပေါ့နော်ဟိုတိတိတိတိဆောင်ရွက်ဖို့တော့လိုအပ်နေပါသေးတယ်တကယ်တမ်းအောက်ခြေအဆင့်ကြီးပေါ့နော်တကယ်ခံစားနေရတဲ့ကျွန်တော်တို့ပြည်သူပြည်သားတွေရဲ့တပ်ပါတက်တာကြောင့်လုပ်ဖို့ကတော့ပြည်ထမကအစားတဲ့တူလို့ဖို့လိုနေတယ်လို့ကျွန်တော်တို့ဆက်တော့ကိုယ်တိုင်အများစုကတော့တုံ့ပြန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးဝင်းမျိုးသူကျွန်တော်တစ်ဖက်လှည့်ပြီးတော့မေးချင်ပါတယ်ခုနကဒီဘဝပေါင်းရင်နဲ့ပတ်သက်လို့ဒီလွတ်တော်ပိုင်းကဆောင်ရွက်ချက်ပါခုနဥပဒေတွေထွက်လာတာရှိပါတယ်သဘောကဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေဆိုတာလေ2013ခုနှစ်ဇူလိုင်လ31ရက်နေ့မှာသူတို့အတည်ပြုခဲ့ပြီးပါပြီပြည်ထောင်စုဥပဒေကနေပြီးတော့အဲ့တော့ဒီလွတ်တော်ဘက်ကဒီသဘောပတ်ဝန်းကျင်ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အခုလိုဆောင်ရွက်မှုတွေမှာအားရကျေနပ်မှုရှိရလားဘာတွေလိုအပ်ချက်ရှိရလို့ယူဆပါလဲဟုတ်ကဲ့ဦးဝင်းမျိုးသူကြားပါလားခင်ဗျကိုဝင်းမျိုးသူ line ကိုကြက်သွားလို့ပါကျွန်တော်ဦးသိန်းကိုပဲပြန်မေးပါမယ်အဲ့တော့ခုနကကျွန်တော်မေးတယ်မေးကုန်ပါပဲလွတ်တော်ထဲမှာအခုလိုဒီဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဦးသိန်းလွင်ရဲ့အမြင်ကလုံလောက်ရဲ့လားလုံလောက်လုံနိုင်ရဲ့လားကျေနပ်အားရမှုရှိလားဘလို့ရှိပါလဲခင်ဗျဒီသဘောပတ်ဝန်းကျင်ထင်းထင်းနဲ့ပတ်သက်လို့ပါ
ဒီအကလဖျားမယ်ဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ပြီးဆိုတာကတာဝန်ကြီးအဓိကတာဝန်ကြီး၃ရက်ရှိပါတယ်။ပထမတရားကတော့မိမိရုပ်ချက်ဒီနောက်ခါရဲ့နင်းမျိုးကိုစားပြုပြီးဆောင်ရရတာဖြစ်ပါတယ်။ဒုတိယကတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့ဥပဒေကြီးပေါ့နော်။တဘာပဝန်ကျင်ထင်းလေးရဲ့တရားနဲ့ဒီကျွန်တော်တို့ကာကွယ်ရေးဥပဒေအစတဲ့ဥပဒေကိုကျွန်တော်တို့ပြုစုရခြင်းဖြစ်တယ်လို့တတိယအချက်ကတော့အုပ်ချုပ်ရေးကဏ္ဍကလူငါဆောင်ရွက်မှုတွေကိုစောင့်ကြည့်ထိန်းရတဲ့အဓိကအချက်ကြီး၃ချက်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ပထမလက်ချက်ကတော့ကျွန်တော်တို့ကိုယ်စားဉာဏ်စားရှိသမျှလုပ်ပါတယ်။ဒီတတိယအချက်အောင်မြင်ဖို့ကတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍအပိုင်းကအခုတည်းပြီးတော့ PPCC လို့ဆိုလို့မယ်လို့ကျွန်တော်တို့ပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာခင်ဗျာအခုဥပဒေထွက်လာပြီးတဲ့နောက်ပိုင်းမှာကိုနောက်ဆက်တွဲအဖြစ်အုတ်ချွေပိုင်းကနီးဥပဒေတွေပိုင်းထုတ်ရတာရှိပါတယ်ဒီအပေါ်မှာဆောင်ရွက်နေတာရောရှိပါပြီလားဘလို့ဘာတွေကြားရပါလဲ
ဟိုတက်ဆိုင်ရာဥပဒေအလိုက်ကတော့ဟိုတိတဲ့တိုင်းနဲ့လေကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနဒီကတော့သူတို့တက်ဆိုင်မှုကြီးကတော့ဆောင်ရွက်နေပါတယ်သို့တော့ကျွန်တော်တပီလုံးနေနဲ့အတန်းတားလည်းကြည့်တော့ကျင်းအားရမှုရဖို့လိုပါသေးတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူပြန်ရောက်ပါပြီကိုဝင်းမျိုးသူကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဦးဝင်းမျိုးသူကျွန်တော်ခုနမေးတာပါခုနတဘောပေါင်းရင်ထင်းသိမ်းရင်းနဲ့ကောဒီတဘောဘေးရန်ရဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ရောဒီလွတ်တော်တွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျင်းနဲ့အားရမှုရှိလားဘာတွေလိုအပ်ချက်ရှိရလို့မြင်ပါလဲဘယ်လိုယူဆပါလဲကိုဝင်းမျိုးသူလိုင်းကတိတ်မကောင်းလို့ပါကျွန်တော်နောက်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုဝင်းမျိုးသူကိုကျွန်တော်စူးစမ်းပြီးတော့ဖုန်းပြန်ခေါ်ပြပါမယ်ကိုအေးငင်းလင်းကိုအေးငင်းလင်းကြားပါလားခင်ဗျာဟုတ်ကဲ့ကိုအင်းငင်းလင်းကဒီနာဂစ်ဒီမုံတိုင်းဖြစ်ခဲ့တဲ့အချိန်တွေတုန်းကအကူကြီးကယ်ဆယ်ရေးတွေဆောင်ရွက်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကအတွေ့အကြုံကျွန်တော်ပြန်သိကြပါလေဗျာပြန်သိကြတယ်ဆိုတော့နာဂစ်မုံတိုင်းဖြစ်ပြီးတဲ့နောက်ပိုင်းကြုံလာတဲ့အချိန်တွေမှာဒီဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုလောက်ကြရတယ်အချို့ပဲအခုကဒီတချို့ကရက်သားတွေလောက်ကြရတာရှိပါတယ်အဲ့ဒီအချိန်တွေနဲ့ပတ်သက်လို့ချက်ချင်းဘလို့ဆောင်ရွက်ကြရလဲကျွန်တော်ကတော့ဒ
ီအချိန်မှာတော့ကျွန်တော်ပြောရရင်ကျွန်တော်ဘေးရန်ရဲ့ဒီလိုရှင်ဘယ်လိုလုပ်ရမလဲဘယ်လိုတော့မလဲဘယ်လိုကယ်ရလို့မလဲဆိုရင်စီမံတာကိုဒီလိုဟယ်လို
ဟုတ်ကဲ့ဟုတ်ကဲ့ကိုအင်းကြီးလေးဖုန်းလိုက်ရမကောင်းဘူးပြကျွန်တော်ကောင်းကောင်းမကြောက်ဘူးကျွန်တော်ဖုန်းပြန်ခေါ်ပါမယ်ကိုအင်းကြီးလေးလည်းဖုန်းမကြောက်ပါဘူးကိုဝင်းမျိုးသူကြားပါလားခင်ဗျကြ
ားပါတယ
်ဟုတ်ကဲ့ကိုဝင်းမျိုးသူရေကျွန်တော်ခုနပြောလို့ပါသဘောပေါ်ရင်ထင်းသိမ်းနေပတ်သက်လို့လွတ်တော်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ကိုဝင်းမျိုးသူရဲ့တုံ့တက်ချက်သိကြပါမယ်လွတ်
တော်ရဲ့ဆောင်ရွက်ချက်ကတော့ကျွန်တော်သူတွေမဝေဖန်လို့ပါဘူးသူတို့ကတော့သူတို့တမျိုးနယ်ချင်းစီပိုင်းသူတို့သက်ဆိုင်ရနေမှာတွေ့ရဲ့ကျွန်တော်တို့သူတို့ရဲ့တွေ့ကြုံလေးတွေကိုတင်ပြတာဖြစ်ပါတယ
်ကျွန်တော်အခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့တော်ရရှင်တူကစာပေးပို့ထားပါတယ်ဒီပေးပို့ထားတဲ့စာကိုဖတ်ပြလိုပါတယ်သူကတော့ပေးပို့တဲ့လူကတော့ဥတာစိန်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကြောက်တော်မျိုးလို့ပြောပါတယ်စာရေးဆရာကပတင်တာစိန်မာနဲ့သူရေးထားတဲ့စာကိုဖတ်ရမယ်ဆိုရင်တော့ဒီလွန်ခဲ့တဲ့2008ခုနှစ်မတ်လ2ရက်နေ့ကဖြစ်ခဲ့တဲ့ Nuggets မုန်တိုင်းမှာလူပေါင်း2သိန်းခန့်သေချာခဲ့ကြပါတယ်တဲ့ဘာကြောင့်ဖြစ်လဲဆိုတာသူ့ရဲ့အမြင်ကိုတင်ပြရင်နဲ့နံပါတ်1ကတော့ဒီမုန်တိုင်းလမ်းကြောင်းပြောင်းလဲတဲ့ကိစ္စပါလေမြန်မာနိုင်ငံမူကြကာလမှာကပ်ပလီပင်လယ်ပြင်မှာသတိပြုဖြစ်ပေါ်လာတဲ့မုန်တိုင်းဟာဘင်္ဂလားပင်လယ်ကိုဖြတ်ပြီးတော့နောက်မြောက်ဘက်ကိုရွေ့လျားပါတယ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ဒီကမ်းခြေဘက်ကိုဝင်ရောက်တက်ပါတယ်တခါတည်းရခိုင်ဘက်ကိုလည်းဝင်တက်ပါတယ်တဲ့ဒီလိုဖော်ပြတာကဒီတွားနေကြမုန်တိုင်းလမ်းကြောင်းကိုဖော်ပြတာပါတဲ့နှစ်ပေါင်းများစွာဒီလိုတွားနေတာကိုမြန်မာနိုင်ငံသားတွေအနေနဲ့လေးထားခြင်းမရှိဘဲနဲ့တမယိုးကြသဘောထားပါတယ်တဲ့ နဂက်စ်မုန်တိုင်းကိစ္စမှာမုန်တိုင်းလမ်းကြောင်းဟာအနောက်မြောက်မှရှေ့မြောက်သို့ပြောင်းလဲသွားပါတယ်ဒါကြောင့်မလို့အနီးဆုံးရန်ကုန်နဲ့မြို့ဝကျွန်းပေါ်ဒေသတွေပို့ပြီးတော့ထိနာပါတယ်တဲ့နောက်နံပါတ်2ကတော့သူကမြို့ဝကျွန်းပေါ်ဒေသဟာမြန်မာနဲ့တောင်တန်းမရှိဘဲနဲ့မြေမြင့်နယ်ပြင်အနေထားကလည်းပင်လယ်ရေမြင့်နယ်ပြင်နဲ့တပြေးတည်းသာသာတဲ့ညီညာမှုတံတန်ဖြစ်နေတာမို့လို့မုန်တိုင်းဟာအချိန်9နာရီခန့်ပို့ပြီးတော့မှွေနောက်တက်ခိုက်သွားပါတယ်တဲ့ဒီချက်ကြောင့်တေချေမှုစင်းရပို့ပြီးတော့များသွားပါတယ်တဲ့နံပါတ်3ကတော့ဒီမုန်တိုင်းနဲ့တက်ခိုက်ခံရတဲ့နေမြေဟာအလွန်နီးကပ်တာကြောင့်လူတွေဖို့ကပြင်ဆင်ချိန်မရလိုက်ကြပါဘူးတဲ့အချိန်အားဖြင့်လည်းညအချိန်ဖြစ်ပါတယ်တဲ့နံပါတ်4ကတော့ဒီခုနကျွန်တော်ဆွေးနွေးနေတဲ့အချက်ပါဒီအရေးပေါ်မုန်တိုင်းအန္တရာယ်ဖြစ်လာခဲ့လို့ရှိရင်ပြင်ဆင်စီမံထားချက်အကာအကွယ်ရယူရန်ခိုးလုံရန်ကူညီရန်ပြင်ဆင်ထားမှုမရှိပါဘူးတဲ့ဒါကြောင့်မလို့မုန်တိုင်းတန်ခမ်းသူတွေမှာကူညီမဲ့မှုတွေရင်ဆိုင်ခဲ့ရပါတယ်ဒါကြောင့်မလို့ဒီချက်ကိုသင်္ကန်းလာယူပြီးတော့ကြိုတင်ပြင်ဆင်ထားမှုတွေတက်ဆိုင်ရအောင်အာဏာပိုင်တွေကပြုလုပ်ထားတင်ပါလေတဲ့ဤချက်လေးချက်ကို Nuggets မုန်တိုင်းနဲ့ပတ်သက်ပြီးတော့အဓိကထားသူဆွေးနွေးလိုပါတယ်မိုးလေဝသဌာနကထုတ်ပြန်ချက်မှာမုန်တိုင်းလမ်းကြောင်းမြေသိပ်ဘက်ကိုဥတီနေသည်ကိုအမြဲသတိထားဖို့လွတ်နေတဲ့အကြောင်းနဲ့ဒါမှဒီအနေရရှောင်ရှားဖို့ကြိုတင်စီမံနိုင်မည်ဖြစ်ကြောင်းဆွေးနွေးတင်ပြလိုပါတယ်တဲ့ဥတာစင်ဖြစ်ပါတယ်ကျွန်တော်ခုနဒီ Nuggets နဲ့ပတ်သက်လို့ပါကိုအင်းညင်းလင်းလိုင်းပေါ်ပြန်ရောက်လာပါပြီကိုအင်းညင်းလင်းကြားပါလားခင်ဗျာ
โอเคจ้
าပါခင်ဗျာကိုငင်းလေးခုနကဒီကျွန်တော်ရှီကိုပေးပို့ရဲ့စာပါတော်ချစ်တူရဲ့စာပါတော့ကိုငင်းကဒီ Nuggets မုံတိုင်းနဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးတွေလုတ်ခဲ့တော့အဲ့ဒီကာလာတော့ကကြုံခဲ့တဲ့စီမံခန့်ခွဲမှုဟိုပြတ်သွန်းဟောပေါ့အားနေခဲ့တဲ့အခြေအနေလေးတွေနည်းနည်းလေးပြန်ပြီးတော့အတွေ့အကြုံတွေပြောပြပါလားစားလေက
ဒီသဘာဝဘေးရင်ကြီးကြုံလာမယ်ဆိုရင်မုံတိုင်းပေါ့နော်မုံတိုင်းပဲထားပါအခု Nuggets နဲ့ပတ်သက်ပြီးတော့အော်တိတိကျကျပေါ့ပြင်ဆင်တာတော့မရှိဘူးဟိုကျွန်တော်အင်ဂျီနိုင်ငံဒေါ်လာဒိတ်မှာဆိုရင်ကအခုမှစနေတကြမုံတိုင်းလာရမယ်ဆိုရင်ဒူရီဘလူးဟိုချူတင်ပြင်းစင်သားလည်းဒါလေးဆောင်းသားလည်းပြေးလို့ရဘလို့ပြီးရမှာသူရဲ့ဒီအသာကဒေးရန်ကြီးရဲ့ချူတင်ကောက်လေးအစီအစဉ်စနေတကြရှိရလားကျွန်တော်အစီမှာအဲ့ချိန်ကမရှိဘူးကိုလည်းဟိုရှိရဆိုတာလည်းစာရွက်ပေါ်မှာလည်းရှိရတကယ်တွေ့တာဖြစ်လာမယ်ဆိုရင်တွေ့လောက်ဆောင်နိုင်မှုကအရင်အားနေရောအဲ့ဒီ Nuggets မုံတိုင်းကောဆိုရင်ဒီလိုပဲအားနေလို့သာဒူရီလူတီးကြကြည်ကြတာပေါ့နော်အားတိုင်းပါပြီးတော့မုံတိုက်ပြီးတဲ့အချိန်မှာဒီကယ်ဆယ်ရေးလုပ်မဲ့အချိန်မှာလည်းဟိုကယ်ဆယ်ရေးတဲ့ဒီနိုင်ငံက NGO ဖွဲ့ပြီးဒီရက်ဆက်လူမှုဖွဲ့စည်းယူဆိုးရက်နဲ့သွားဝင်မရှိခဲ့ဘူးစိတ်ပင်လာတာသိရတယ်ရှိတယ်ပေါ့နော်အဲ့တော့ဟိုရောက်တဲ့အချိန်မှာမရောက်ခင်းနဲ့နောက်ကျပြီးမှရောက်တဲ့အတွက်ပုံတိုင်းမှာအသက်မတည်သေးနဲ့ကျန်ရတာမှကျန်ရသေးမယ်ဒီကုညီကယ်ဆယ်ရေးနောက်ကျရင်ကျန်ပါရေးဆောက်ရှောက်မနှောက်ကျရတဲ့ဒီတော်တဲ့မှာဒီမုန်တိုင်းရောက်ဖြစ်လာတဲ့ဒီနောက်ဆက်တွဲရောဟာဒီကြည့်ခဲ့တာကဒီသောဟာရယ်လေဦးတော့ကျွန်တော်ယုံကြည်ပါတ
ယ်ဟုတ်ကဲ့ကိုင်းကြီးလေးလေလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်ကိုဝင်းမျိုးသူကိုပြန်ပြီးတော့ခေါ်ပါမယ်ကိုဝင်းမျိုးသူကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုဝင်းမျိုးသူကြီးတောင်းမှန်ပါတယ်ကျွန်တော်ဖုန်းလိုင်းကဒီဘက်ကလားဟိုဘက်ကလားခက်ခဲဖြစ်နေလို့ပါအဲ့တော့ခုနကနာဂစ်ဆက်မုန်တိုင်းနဲ့ပတ်သက်လို့ဥပမာသူတော်ရှင်တူကလည်းရေးထားတာရှိပါတယ်အဲ့တော့အခုဒီမုန်တိုင်းချင်းနေမုန်တိုင်းနေဆိုတာလေမြန်မာနိုင်ငံမှာဝင်နေကြလို့ဖြစ်တဲ့အခါကျတော့ဒါနဲ့ပတ်သက်လို့ရော Nuggets အတွေ့အကြုံပေါ်မူတည်ပြီးတော့ပြစ်စင်မှုတွေကရောအကောင်းလာပြီလို့ယူဆလို့ရလားကိုဝင်းမျိုးသူရဲ့ယူဆသိကြပါတယ်ဘာလို့ပြစ်စင်ထားနိုင်ပြီလို့တွေ့ပါလဲ
တကယ်လို့ဒီကျမရလေကျွန်တော်တို့ကအောက်ခြေဆင့်မှာဆောင်းရံလူကအားနည်းနေပါသေးတယ
်ဟုတ်ကဲ့ကိုဝင်းမျိုးသူလိုင်းကကျွန်တော်တော်ဆိုးပါတယ်ကျွန်တော်ဖုန်းလိုင်းတစ်ခုကိုပြန်ခေါ်ပါမယ်ကျွန်တော်ဦးသိန်းလို့ပဲမေးကြပါလေဦးသိန်းလို့ကြားပါလားခင်ဗျာဟုတ်ကဲ့ဦးသိန်းလင်းခုနကျွန်တော်ခုနပြောလို့ပါဒီမြန်မာနိုင်ငံက Nuggets မုန်နိုင်ငံတော့ဆိုလို့ရှိရင်တော်လေးအသေးပြောက်များပါတယ်အထူးကဲ့ပျက်စီးကြီးပါတယ်ဒီလိုအလားတူအခြေအနေမျိုးဖြစ်လာနိုင်တဲ့ဆိုတဲ့ယူဆချက်နဲ့ပြင်ဆင်မှုတွေကစဉ်းစားချက်တွေကဒီလူကြီးပိုင်းနေမှာပဲဖြစ်ဖြစ်လွတ်တော်ကူစရီမှာမှာဖြစ်ဖြစ်ဘယ်လောက်ထိရှိပါလဲ
အဲဒီရတော့ကျွန်တော်နှစ်ပိုင်းခွဲပြောပါမယ်ပထမတစ်ပိုင်းကတော့ကျွန်တော်ဒီလိုရာသီဥတုပြောင်းလဲမှုကြောင့်ဖြစ်လာတာတွေကိုတော့တကြားနားလေတဲ့ပုဂ္ဂိုလ်ရဲ့ကြိုတင်သတိပေးမှုကိုကျွန်တော်တို့ကအချိန်ကြီးပေးဖို့လိုအပ်တယ်လို့အဲ့ဒီဒုံတိုင်းတန်ဒါမှမဟုတ်တဘာဝပေးရနေတန်ခံရမယ်ဒေသကကျွန်တော်တို့ဒေသကကျွန်တော်တို့ပြည်သူပြည်သားတွေကိုလည်းအချိန်ကြီးသတိပေးဖို့ရှေ့ပြောင်းဖို့လိုအပ်ပါတယ်ကျွန်တော်တို့အခုပြောနေကြတာကနာကိမုန်တိုင်းပြောတာပါနာကိမုန်တိုင်းပြီးမှဂီရီမုန်တိုင်းဆိုတာနာပါသေးတယ်အဲ့ဒါကနာကိနောက်မှာဖြစ်တာပါတော်တော်အဲ့ဒီဂီရီမုန်တိုင်းကြောင့်ကျွန်တော်တို့ဒီချောင်းရုံးနယ်မှာဆိုရင်ရေချောင်းတဝိုက်ကကျွန်တော်ကြည့်ရတော့များများဟာကျွန်တော်ရေတုံတုံးစီးပြီးတော့ရွာတော်များများရွာလုံးကျရေထဲပါပြီးပြေးသွားတာကတော့တိတ်နေတိလိုက်ကြပါဦးဒါတွေဆိုလို့ရှိရင်ကျွန်တော်ကပြောလို့ပေါ့တော့စပိုင်းပေါ့နော်တူတူတိပေးမှုကိုအချိန်မီပေးဖို့နဲ့ကျွန်တော်တို့ရွာသူရွာသားတွေဒေသခံပြည်သူပြည်သားတွေတိကျမဲ့နေရာကိုအချိန်မီရှင်းပြောင်းဖို့လဲနှစ်ပိုင်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝင်းမျိုးသူကိုကျွန်တော်ပြန်စူးစမ်းဆက်သွယ်နေပါတယ်ကိုဝင်းမျိုးသူကြားပါလားခင်ဗျာ
ား
ပါပဲဟုတ်ကဲ့ sorry ပါကိုမျိုးသူကြီးအခုကျွန်တော်တစ်ချက်ပြန်ပြီးတော့လှည့်မိနေတာဒီအတိပေးစနစ်ပေါ့မြန်မာနိုင်ငံမှာအခုဒီကော်မတီတွေအမျိုးသားဆင်ကော်မရှင်တွေပါလဲဖွဲ့ထားပြီဆိုတော့ဒီသဘောပေးရနေတဲ့ပတ်သက်လို့အတိပေးစနစ်သတိပေးစနစ်ကအချင်းတွေကပြောရမယ်ဆိုရင်လုံးလောက်ရှိနေပြီလားနိုင်ငံကဆန်အောင်မိရလားဘယ်လိုယူဆပါလဲလူဒုနဲ့ပတ်သက်ဆက်သွယ်မှုပါကျိ
ုးကျိုးစားနေတာပဲဒါပေမဲ့လူမမရဘူးချင်းနေတယ်ဘာလို့ဆိုတော့သွားတာကကျွန်တော်တို့သူတွေအုပ်ချုပ်ရေးရနေစင်မျိုးနဲ့အုပ်ချုပ်ရေးရစင်သွားတာဆိုတော့တို့နဲ့အုပ်ချုပ်ရေးရနေစင်ရွာတွေကိုသွားတဲ့နေရာမှာဆက်သွယ်ရေးနိုင်ငံကတော့သူတို့ကျိုးစားနေတယ်လူရရုံတော့ line မလုပ်ဘူးပေါ့ဗျာအဲ့တော့အဲ့ဒီဟာတွေတော်တော်လေးကိုခက်ခဲဖြစ်လာဒါနံပါတ်၁ချက်ပေါ့နော်နောက်တစ်ခုကလည်းညနေချင်းမှာကျွန်တော်တို့ဘောဘေးအနေနဲ့ဒီမှာဒီနေဆက်တာကမရှိသေးဘူးပေါ့ရှိလက်ရှိဆွဲရတဲ့ကျွန်တော်တို့နိုင်ငံတော်ဆင်းဆွဲရပြီမယ်အဲ့ဒါကြမ်းမဲ့ဖြစ်နေတယ်ညနေကျော်သေးသေးလေးညနေသေးတယ်သေးသေးလေးညနေသေးတယ်ခါကျတော့ဒီမှာကြမပြီးပြောလို့ရတဲ့ကျွန်တော်တို့ဒီကပ္ပစီပြေရဲမှာဗျာကျောင်းတော်ရင်းဒီနယ်လူငယ်တို့ကျေကပ်ဝဲလူငယ်တွေတရားအများကြီးကိုအောက်ခြေမှာကွက်လက်လေးဖြစ်နေတာလေးရှိပါသေးတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုဝင်းမျိုးသူကျေးဇူးပါလေတိုင်းပေါ်မှာခဏနေပေးပါအောင်ကိုအင်းငင်းလေးပြန်ခေါ်ချင်ပါလေကိုအင်းငင်းလေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ကိုအင်းငင်းလေးကဒီ Nuggets ကုညီရေးတွေဆောင်ရွက်ခဲ့ရဆိုတော့ Nuggets ကုညီရေးမှာဆောင်ရွက်ခဲ့တဲ့သူတွေအနေနဲ့ကောအဲ့မှာခန်းစားလိုက်ရတဲ့ညနာခဲ့တဲ့လူတွေမှာနဲ့ပတ်သက်လို့ရောဒီတဘောကဘေးရနေတဲ့ဆန်ရစီမံခန့်ခွဲဖို့လိုတယ်ပြင်ဆင်ထားတဲ့ဆိုတဲ့တတိပေါ့နော်နောက်ပိုင်းမှာဘယ်လိုမြင်ရပါလဲခင်ဗျာလူတွေမှာပို့ပြီးတော့အသိရှိတာလည်းလို့မြင်ပါလားဒီလိုပဲနမောနေပဲနေကြလား
အဲဟိုတကယ်ထိခိုက်ခံစားရတဲ့လူကတော့တကာတည်ဦးပြင်ဖို့နားလေလို့ပြောပေါ့တို့ကတော့အဲ့ဒီအသိအရရှိနေပြီဒီလိုမျိုးခရီးပေးချက်တာဆက်လာလို့တော့တို့ကသူပြင်ပြင်နေအဓိကတော့တို့မှာဘေးလို့ရအောင်ပြီးဖို့ပေါ့နော်ဘေးလို့ရအောင်ရှောင်သိမ်းဖို့ဆိုတော့အာနောက်တော့တို့ဒါအသိရှိနေပြီတို့ခံစားရတဲ့အတွက်အဲ့လိုမျိုးတော့ဒါကြတဲ့ရွာထဲမှာရှိနေဒါလည်းသူတို့ရဲ့ဟိုခံစားရတဲ့အတွေ့အကြုံကရှိရပါတော့ပြီးတော့ဒီမှာဒီကုလေသေးလေးတွေလုပ်ခဲ့လက်ရှိလည်းလုပ်နေတဲ့ဒီနိုင်ငံသားဖွဲ့စည်းရက်သက်ဖွဲ့စည်းရနေပြီးတော့ပညာရေးလုံဆောင်တာတွေပါတွေကရှိနေတော့သူတို့မှအရင်သက်ဆိုင်တော့အပြည့်အဝတိုးတက်လာလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဦးသိန်းလုံကိုကျွန်တော်မေးချင်ပါလေဦးသိန်းလုံရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူအနေနဲ့ပေါ့အခုမကြခင်ကဆိုညီပေါင်းမှဖြစ်သွားတဲ့ငလျင်တန်ကတော်လေးဒေသတွေမှာရိုက်ခတ်ပါတယ်တော်လေးစိုးရင်ကြပါတယ်အဲ့တော့ဒီလိုမျိုးစိုးရင်ချက်ဒီအသည့်ဒီလူလူကြားထဲမှာဘလောက်ထိရှိနေပြီလဲနောက်တစ်ခုကဒီလူလူဘက်ကတော့ပြင်ဆင်မှုအသိရှိမှုဘလောက်ထိရှိပြီလို့သုံးသပ်မိပါလေ
အဲ့ဒါမှန်ပါတယ်ခင်ဗျအဲ့ဒါအရေးကြီးပါတယ်ဒီနေ့အချင်းကျွန်တော် public awareness ပေါ့နော် public awareness ရဖို့ကိစ္စကကျွန်တော်တို့တိုက်ပြီးမှာကဒီအခုနဥပဒေဥပဒေပြင်နေတဲ့ကျွန်တော်တို့ဌာနဆိုင်ရာတာဝန်ရှိတဲ့သူတွေကအချင်းကြီးကျွန်တော်တို့ကကျော်တင်ပြီးတော့တတိပိတ်ချက်ရှိနေသလိုရှိရင်သူတို့လည်းအခုအတွေ့အမြင်ပြည်သူကြားတွေလည်းများလာတဲ့အခါသူဆောင်ရွက်ကြမှာပါသို့တော့တစ်ချို့ပိုင်းမှာတော့ဒုတိယဆင့်လောက်တာတဲ့စာလို့ရှိရင်နိုင်ငံတော်ဒီကျွန်တော်အဆင့်ပေါ့နော်အဆင့်ကနေပြီးတော့တာဝန်ရှိတဲ့သူတွေကဥပဒေတော်လုပ်မယ်ဆိုတော့ပို့ပြီးတော့ပြောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုဦးသိန်းလွင်တို့ရဲ့တရားစတာနဲ့သဘောပေါင်းရင်ထင်သိရည်ဒီပြည်သူ့တော်ကော်မတီကရောလက်တူအဖြစ်ဘာတွေလုပ်ပေးနိုင်လဲ
ကျွန်တော်ကတော့ပြောကျွန်တော်တို့ခုနပြောလို့ပေါ့ကျွန်တော်တို့ကကျွန်တော်တို့ကော်မတီရဲ့နာမည်ကတရားစတာနဲ့ပတ်ဝန်းကျင်ထင်သိရည်ဆိုင်ရာဖြစ်တော့ကျွန်တော်တို့ကသဘောပေါင်းရည်နဲ့ပတ်သက်လို့ကျွန်တော်တို့မှာတိုက်ရိုက်ဆောင်ရွက်ခွင့်မရှိပါဘူးဒါပေမဲ့ပတ်ဝန်းကျင်ထင်သိရည်ဆိုင်ရာကိစ္စတွေအခုဆိုကြပါတော့တတ်သိရင်တူးရယ်ကျွန်တော်တို့တက်တော့ခုတ်တယ်အဲ့ဒါမျိုးဒီမှာကျွန်တော်တို့ natural resource တွေပေါ့နော်တဘာဝအရင်းမြစ်တွေထွက်ပေါ်တဲ့နေရာမှာကျွန်တော်တို့တက်ထားတဲ့ဥပဒေများနဲ့အညီလုံးမလုံးနော်တကယ်လို့မရှိသေးဘူးရှိတဲ့မရှိသေးတဲ့ဥပဒေတွေပြထားရမယ်ရှိသေးတဲ့ဥပဒေမပြည့်စုံပြထားရမယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ပူအားရဖိုက်ပါတယ်ဒါကြီးကျွန်တော်တို့ဆောင်ရွက်ဖို့ကတော့အဓိကကျွန်တော်တို့ဥပဒေကြီးမှန်တိုင်တဲ့ဥပဒေမှန်တိုင်ကပို့ပြီးတော့တက်တက်ကြွကြွပြည့်ပြည့်စုံစုံဆောင်ရွက်ဖို့လိုနေလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းကိုဝင်းမျိုးသူကိုမေးချင်ပါတယ်ကိုမျိုးမျိုးသူကိုဖုန်းလိုက်တော့အခုကောင်းပြီထင်ပါတယ်ကြားပါလားကိုဝင်းမျိုးသူ
ကြားပါတယ်
ဟုတ်ကဲ့ကိုဝင်းမျိုးသူရဲ့အခုဒီတဘောပောင်းညင်ဘေးရနေဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကရောဘယ်လိုရှိပါလဲခင်ဗျာ
ကျိုးစားမှုတွေရောရှိပါတယ
်ဒီတော့ Daily Life Season ကျွန်တော်တို့အချိန်လဲစစ်ပြီးဖို့လို့ဒီမှာပဲရနာခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဦးဝင်းမျိုးသူဦးသိန်းလွင်ကိုအေးချမ်းလေးနဲ့ Channel တော်ရှင်တွေအားလုံးကို viewer ကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ viewer ရဲ့ Daily Life Season ဒီမှာပဲရနာခွင့်ပေးပါ
ကတားနေဦးတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်ပါရှင်အခုလိုနေပယ်အသီးသီးကကျွမ်းကျင်သူတွေပညာရှင်တွေနိုင်ငံရေးသမားတွေနဲ့အတူသောရရှင်တွေပါဝင်ဆွေးနွေးတဲ့ VOA မြန်မာပိုင်းရဲ့တိုက်ရိုက်လည်လိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညတွေမှာထုတ်လည်နေပါတယ်ရှင
်ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စု
ကြော်သွားခဲ့ပါပြီခင်ဗျာ။အခုဆို VOE ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်မှုတဲ့သူနှစ်ယောက်လည်းနေကောင်းပါရဲ့လား။အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်။ဒီလိုပါ
။ပြည်တော်ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တင်းငွေညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြေတားတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလျာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွတ်နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
်။တနင်္ဂနွေနေ့ညမှာထုတ်လွှင့်မယ့်အစီအစဉ်မှာမြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းကြားရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့ကြပါလို့ဖိတ်ခေါ်ပါရစေရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကတင်ဆက်မှာပါရှင
်။ဆီးရီးယားနိုင်ငံရှိပိုင်းမှာအစ္စလာမ်စစ်သွေးကြော IS အစွန်ရောက်ဖွဲ့တပ်မှုတစ်ယောက်ကိုအမေရိကန်အထူးတပ်ဖွဲ့ဝင်တွေကတုံ့တင်လိုက်ပြီးသူစနီးကိုဖမ်းလိုက်တယ်လို့အမေရိကန်သမ္မတအင်ပီရိုနဲ့ပန်ဒဂွန်စစ်ဌာနချုပ်တို့ကစနေနေ့မှာပြောပါတယ်။ဒါဟာပြင် IS အဖွဲ့ကိုပြစ်မှတ်ထားပြီးပြီးခဲ့တဲ့အောက်တိုဘာလကစလို့နိုင်ငံတကာညွန်မောင်းအဖွဲ့ကလေကြောင်းကနေတိုက်ခတ်ခြင်းတွေကဆိုရင်မြေပြင်မှာပဲလှုပ်ဆောင်တဲ့စစ်ဆင်ရေးတွေကတခုပါ။အဘူ CF လို့သိကြတဲ့ဒူနီရှားနိုင်ငံသားဟာ IS အဖွဲ့ရဲ့စီးရဲနဲ့ဗန်ဒါရေးဆိုင်ရာလုပ်ငန်းတွေမှာပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီနဲ့အပေါင်းပါတရားကြော်ကိုကိုင်ရိုမြို့တော်တရားရုံးတစ်ခုကနေတည်တံ့ချမှတ်လိုက်ပါတယ်။2011ခုနှစ်ကအချင်းထောင်ဖောက်ပြေးမှုကြီးတစ်ခုနဲ့ဆက်ဆက်ပြီးတော့အခုလိုတည်တံ့ချလိုက်တာပါ။အီဂျစ်နိုင်ငံရဲ့အစိမ့်အမြင့်ဆုံးဘာသာရေးအာဏာပိုင်အဖွဲ့ Grand Mufti ကဒီပြစ်ဒဏ်စီရင်ချက်နဲ့ပတ်သက်ပြီးဇွန်လ2ရက်နေ့မှာပြည်သက်ဆုံးဖြတ်ချက်ချပါမယ်။သမ္မတဟောင်းဟာတချို့လူမှုဆိုင်ရာဆွဲချက်တွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒီနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး John Kerry ဟာဒီကနေ့တနင်္ဂနွေနေ့မှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုရှိပါတယ်။ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအရှိတောင်အခြားဒေသကအမေရိကန်မဟာမိတ်နိုင်ငံတွေနဲ့တရုတ်ကြားနေမြေပိုင်ဆိုင်မှုဆိုင်ရာညှင်းပွားနေတာတွေလက်မှတ်ထားတဲ့ဝန်ကြီးကယ်ရီရဲ့ညှက်ကြကီးစဉ်အဆုံးသက်တွေ့ဆုံပွဲဖြစ်မှာပါ။ဘာတွေဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။ပုံရိပ်မင်းကြီး Francis ဟာစနေနေ့ကပါလက်စတိုင်းသမ္မတ Mahmoud Abbas နဲ့တွေ့ဆုံပါတယ်။ပါလက်စတိုင်းတွေနဲ့ပထမဆုံးသဘောတူစာချုပ်တစ်ခုကိုတိတ်မကြခင်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေတယ်လို့ Vatican နန်းတော်ကကြေညာပြီးရပိုင်အတွင်းမှာပဲအခုလိုတွေ့ဆုံတာပါ။ Vatican နန်းတော်မှာမိနစ်20ကြာတိကျတွေ့ဆုံချိန်အတွင်းပုံရိပ်မင်းက Mr. Abbas ကိုငင်းချင်ရင်နှက်တာအဖြစ်ခေါ်ဆိုပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုချော်ချော်သိန်းကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါ။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00ထိထုတ်လွှင့်မှာပါ။နားဆင်ကြတဲ့ကမ္ဘာတစ်လောက်က VOA သောရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.